Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA American တာရဲ့2019ခုနှစ်ဖေဖော်ဝါရီလ16ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190လို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမိုင်းတန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။သမရထရမ့်နဲ့ဝန်ကြီးချုပ်နေတဲ့ညာဦးတို့ပြည်လဲစကားတွေပြောပြီးနောက်တည့်ရက်ဒီကနေ့အီဇရေးဆိုင်ရာအမေရိကန်တမ်မတ်ဖြစ်ခန့်မဲ့သူတွေကြားနာွယ်ရှိပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ဟာပထမဆုံးနိုင်ငံတကာအစည်းအဝေးတစ်ခုဖြစ် G20 အစည်းအဝေးတက်ဖို့ရှိပါတယ်။ Kim Jong Un ရဲ့အဖြစ်သူအမေကွဲအကိုလှုပ်ကြံခံရပုံရတဲ့ဖြစ်ရတဲ့ဆက်ဆက်ပြီးတက်တရမြောက်လူတဦးကိုမလေးရှားရဲကဖမ်းလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးလုံခြုံရေးအခြေအနေပုံမှန်ပြန်ဖြစ်လာတဲ့အတွက်ရခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေရှင်းလင်းရေးအဆုံးသတ်လိုက်ပါပြီဆိုတဲ့အကြောင်
းအဓိကကျွန်တော်နေမြေရှင်းလင်းရေးဆက်ပြီးတော့လုပ်တဲ့ရည်ရွယ်ချက်ကအဲ့အတန်းဖက်တကယ့်မှုမှာပါတဲ့လူတွေကြားကြားဖို့နောက်တစ်ချက်ကပါတော့တဲ့လက်နဲ့တွေကြားဖို့အခုနောက်ပိုင်းမှာ
သမရယုံဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့တူနာဆင်ရဖို့ရှိသလိုနိုင်ငံသားအခွင့်အရေးအကာအကွယ်ပေးနိုင်မဲ့ဥပဒေကြမ်းအတည်ပြုဖို့ပြည်တော်စုလွှတ်တော်အဆုံးဖြတ်ခံယူရမယ့်အဆင့်ကိုကြိုဆိုပေမဲ့နိုင်ငံတော်လုံခြုံရေးဘိုက်မှာဟာကွက်ဖြစ်လာနိုင်ခြေပေါ်မှာစိုးရိမ်မှုတွေကြောင်းကရင်အမျိုးသားအစည်းအရုံးနဲ့ကချင်လွတ်လပ်ရေးအဖွဲ့တို့ရဲ့လက်ရှိနိုင်ငံရေးအခြေအနေဆွေးနွေးပွဲကနေပေါ်ထွက်လာတဲ့ပူးတွဲကြေညာချက်နဲ့အတူမြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူအမေခွဲအကိုမလေးရှားလေစိတ်မှရုတ်တရက်တိုက်ဆုံမှုအကြောင်းတွေကိုလည်းနာဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်။အီဇရဲလနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးပြစ်ခတ်ထားဖို့သမ္မတဒေါ်နယ်ထရမ့်ကယာထားတဲ့သူကိုဒီကနေ့အထက်လွှတ်တော်မှာဆန်းစစ်ကြားနာဖို့ရှိပါတယ်။သမ္မတထရမ့်နဲ့အီဇရဲဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူတို့အင်ဖြူတော်မှာတွေ့ဆုံပြီးပြန်လည်တင်ပြရေးစကားတွေပြောခဲ့ကြပြီးတဲ့နောက်တရက်အကြာမှာပဲအခုကြားနာပွဲကိုလုပ်မှာပါ။ရှေ့နေဒေးဗစ်ဖရိုင်းမန်ကိုအထက်လွှတ်တော်နိုင်ငံသားကြီးရဲ့ကော်မတီကဒီကနေ့ဆန်းစစ်မေးမြန်းမှုစီစဉ်ထားတာဖြစ်ပါတယ်။သူဟာအစ္စရေးအခြေချအရာတွေကိစ္စထောက်ခံသူတူဖြစ်ပြီးအစ္စရေးကအမေရိကန်တန်ယုံကိုတယ်လီဗီမျိုးတော်ကနေဂျေရုဆလင်ကိုရွှေ့ဖို့ကိစ္စတိုက်တွန်းပြောဆိုနေသူလည်းဖြစ်ပါတယ်။ဖရိုင်းမန်ဟာအစွန်ကျတင်းမာတဲ့သဘောထားရှိသူဖြစ်တယ်လို့ရီပပ်ဘလစ်ကန်နဲ့ဒီမိုကရက်သမ္မတအသီးသီးလက်ထက်မှာအစ္စရေးနိုင်ငံဆိုင်ရာအမေရိကန်သံမတ်တွေဖြစ်လုခဲ့ကြဘူးသူတွေကနိုင်ငံသားရေးကော်မတီကိုစာရဆောင်ရေးသားပေးပို့ထားပါတယ်။အနောက်ဘက်ကဒေသကိုသူတို့ပိုင်နေပြီးအစ္စရေးကတင်းယူတာဟာတရားမဝင်လို့ရဲ့အဖြစ်သူမယူဆဘူးလို့ဖရိုင်းမန်ကပြောမှုကြောင်းအစ္စရေးပါလက်စတိုင်းပြည်ပခါအတွက်နိုင်ငံရှင်တွဲနေထိုင်ရေးအဖြစ်ဟာမရှိတဲ့ပြဿနာအတွက်စိတ်ကူးရင်အဖြစ်သာဖြစ်တယ်လို့ပြောမှုတွေကြောင်းတမ်မတ်ဟောင်းတွေကစာထဲမှာရေးထားပါတယ်။ဖရိုင်းမန်ကိုအမေရိကန်တမ်မတ်ဖြစ်တောင်းပေးခြင်းအပြင်အမေရိကန်အစ္စရေးဆက်ဆံရေးဟာပူပေါင်းဆောင်ရွက်မှုနဲ့လေးစားမှုစံနမူနာတစ်ခုဖြစ်လာမယ်လို့ထရမ့်အစိုးရအဖွဲ့ကပြောထားပါတယ်
။ဒီသတင်းပတ်အစောပိုင်းကထုတ်ပြလိုက်တဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကဗိုလ်ဒုနေ့မှာအခိုင်အမာကာကွယ်ပြောဆိုပါတယ်။Michael Flynn နဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးတို့ကြားစကားပြောထားတာတွေကိုအမေရိကန်ထောက်လှမ်းရေးတွေကတရားမဝင်ဖွင့်ချလိုက်တာကိုခံလိုက်ရတာဖြစ်တယ်လို့ဆိုပါရယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူနဲ့အတူဗိုဒူးနေကသမရအင်ပြူတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမရထရမ့်ကအဲ့လိုပြောသွားတာပါ။ဒီယာတူးမှာခံထားတာ24ရက်ပဲရှိသေးတဲ့ Flynn ကိုဘာကြောင့်နှုတ်ထွက်ခိုင်းခဲ့တယ်ဆိုတာကိုတော့သမရထရမ့်ကပြောမသွားပါဘူး။ကြီးတဲ့ဗိုလ်ချုပ်ကြီးဟောင်းဖြစ်တဲ့ Flynn အပေါ်သမရကယုံကြည်မှုယွန်းနေလာတဲ့အတွက်အခုလိုနှုတ်ထွက်ခိုင်းခဲ့တာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောထားပါတယ်။ဒါဟာသူ့ကိုဆူဆူရရပြုမှုဆက်ဆံကြတာဝမ်းနည်းစရာကိစ္စလို့ကျွန်တော်ထင်ပါတယ်။အဲ့ဒါအပြင်ထောက်လှမ်းရေးတွေစီကနေဆောင်ရွက်ဆိုင်တွေကိစ္စရက်တွေပေါက်ကြားနေပါတယ်။ဒါဟာရာဇဝတ်မှုမကင်းတဲ့လောက်ရပါကျွန်တော်သမရမဖြစ်ခင်ကတည်းကနှစ်ပေါင်းများစွာဒီကိစ္စဖြစ်နေတာပါ။ဒါပေမဲ့အခုလည်းဆက်ဖြစ်နေတော့မှပဲလို့သမရထရမ့်ကပြောပါတယ်။Flynn နဲ့ Russia သံမတ် Sergey Sergeyev တို့အကြပြောခဲ့တဲ့စကားတွေကိုဖွင့်ချတဲ့တာဝန်ရှိသူတွေဟာ Hillary Clinton ကြောင့်ဒီမိုကရက်တွေအကြီးအကျယ်အရေးနိုင်သွားတာကိုဖုံးကွယ်ဖို့ကြိုးစားတာဖြစ်တယ်လို့သမ္မတ Trump ကပြောပါတယ်
။ Russia နဲ့ American ကြားစီးရေးပူးပေါင်းဆောင်ရွက်မှုအလားအလာပေါ်ကာကွယ်ရေးဝန်ကြီး James Mattis ကဒီကနေ့ပယ်ချလိုက်ပါတယ်။လက်ရှိအချိန်မှာအခြေအနေတွေကမသင့်တော်သေးဘူးလို့ဆိုပါတယ်။စီးရေးအဆင့်ပူးပေါင်းဆောင်ရွက်မှုလုပ်ဖို့လက်ရှိအခြေအနေကမဖြစ်သေးပါဘူး။ဒါပေမဲ့ကျွန်တော်တို့ရဲ့နိုင်ငံရေးကောင်းဆောင်တွေထိတွေ့ဆက်ဆံပြီးတူညီတဲ့သဘောထားရဖို့ကြိုးစားတော့မှာပါလို့မြောက်အတ္တလန္တိစာချုပ်နေတူးဖွဲ့ရဲ့ Brussels မြို့ဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီး Mattis ကပြောသွားပါတယ်။စီရေးပူပေါင်းဆောင်ရွက်မှုမလုပ်ခင်မှာရုရှားအနေနဲ့နိုင်ငံတကာဥပဒေကိုလိုက်နာလုဆောင်နေဆိုတာကိုယ့်ဘာသာတည်တည်ပြရပါမယ်လို့ဝန်ကြီး Mattis ကဆိုပါတယ်။ရုရှားအနေနဲ့အမေရိကန်နဲ့စီရေးပူပေါင်းဆောင်ရွက်ဖို့အစဉ်အသင်းရှိနေပြီလို့ရုရှားကာကွယ်ရေးဝန်ကြီး Sergey Shoigu ကပြောပြီးတဲ့နောက်ဝန်ကြီး Mattis ကအခုလိုတုံ့ပြန်ပြောဆိုတာပါ။ ခရီးမီးယားကျွန်းဆွယ်ကိုရုရှားကတင်သွင်းခဲ့ပြီးတဲ့နောက်ရုရှားနဲ့စီးရေပူပေါင်းဆောင်ရွက်မှုကို2014ခုနှစ်ကစပြီးအမေရိကန်ကရပ်ဆိုင်းထားတာပါ။
အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson ဟာနိုင်ငံတကာဆွေးနွေးပွဲတစ်ခုအဖြစ်သူပထမဆုံးတက်ရောက်မဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 နိုင်ငံသား၏ဝန်ကြီးတွေရဲ့ဂျာမနီနိုင်ငံမှာလုပ်မဲ့အစည်းအဝေးမှာရုရှားနိုင်ငံသား၏ဝန်ကြီးနဲ့တွေ့ဆုံဖို့ရှိပါတယ်။ဂျာမနီနိုင်ငံဘွန်မြို့မှာလုပ်မဲ့ G20 အစည်းအဝေးပြင်ပမှာယီမန်ကိုယ်စားလှယ်အဖွဲ့နဲ့မစ္စတာတီလဆန်ဒီကနေ့တွေ့ဆုံပါတယ်။ဘွန်မြို့နားကဘက်နျူနာဟိုတယ်မှာလုပ်တဲ့ဒီအစည်းအဝေးပွဲကိုတက်ရောက်တဲ့နေရာမှာဗြိတိသျှနိုင်ငံသားရေးဝန်ကြီး Boris Johnson နဲ့ Saudi နိုင်ငံသားရေးဝန်ကြီး Adel El Jubeir တို့လည်းပါဝင်ပါတယ်။အဲဒီနောက် Mr. Johnson နဲ့ Mr. Tillerson တို့နှစ်နိုင်ငံတကြားဆွေးနွေးပွဲလုပ်ပါတယ်။G20 အစည်းအဝေးတက်ရောက်သူတွေကိုအင်ရှင်ဂျာမနီနိုင်ငံသားရေးဝန်ကြီး Sigmar Gabriel ကဒီကနေ့နောက်ပိုင်းမှာကြိုဆိုအကံဘို့ရှိပါတယ်ဒီစီးဝေးတွေအတွင်း Exxon Mobil ရေနံကုမ္ပဏီရဲ့ CEO လုတ်ခဲ့ပူးတဲ့နိုင်ငံသားရေးဝန်ကြီး Tillerson ဟာတခြားနိုင်ငံသားရေးဝန်ကြီးတွေပြောတာကိုအများအပြားနားထောင်မှာဖြစ်တယ်လို့ Mr. Tillerson ခီးမထွက်ခင်မှာအမေရိကန်တာဝန်ရှိသူတူကပြောထားပါတယ် G20 စီးဝေးပြင်ပတွေ့ဆုံဖို့စီစဉ်ထားသူတွေထဲမှာဗြိတိန်တူရကီအီတလီတောင်ကိုရီးယားဂျပန်နဲ့ဘရာဇီးနိုင်ငံတွေကဝန်ကြီးတွေလည်းပါဝင်ပါတယ်အဲ့ဒီထဲမှာအထင်ရှားဆုံးကတော့ရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov နဲ့တွေ့ဆုံပွဲဖြစ်ပါလိမ့်မယ်
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မြောက်ကိုရီးယား VOA ကနေကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ဆက်လက်ထုတ်နေပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ဝင်းရဲ့အဖြစ်အပျက်အမိခွဲအကိုလုံခြံခံလဲရပုံရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီး၃ယောက်မြောက်လူကိုဖမ်းလိုက်တယ်လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဖမ်းဆီးလိုက်သူဟာအင်ဒိုနီးရှားနိုင်ငံကလက်မှတ်ကင်ထားတဲ့အသက်25နှစ်အရွယ် CTI ရှားဆိုသူမျိုးသမီးဖြစ်ပြီးလေဆိပ်လုံခြုံရေးကင်မရာတွေကနေရယူထားတဲ့ဗီဒီယိုတွေထဲမှာပါတဲ့မျိုးသမီးပုံနဲ့ကိုက်ညီတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီမျိုးသမီးနဲ့ပတ်သက်ပြီးမလေးရှားနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံကမလေးရှားအာဏာပိုင်တွေကိုစုံစမ်းပြီးမြန်ပြီးတဲ့နောက်အဖမ်းခံထားရသူဟာအင်ဒိုနီးရှားနိုင်ငံသူဖြစ်တယ်ဆိုတာတန်ယုံကအတည်ပြုလိုက်ပြီးလို့အင်ဒိုနီးရှားတန်ယုံက VOA အင်ဒိုနီးရှားဌာနကိုပေးပို့တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီအမျိုးသမီးကိုဖမ်းမိဖို့အတွက်တရင်ပေးခဲ့တဲ့အမျိုးသားတူကိုလည်းမလေးရှားရဲကထိန်းသိမ်းထားပါတယ်။ဗိုလ်တူဦးနေတော့ကလည်းကွာလာလမ်ပူပြည်ပြည်ဆိုင်ရာလေဆိပ်မှာတခြားအမျိုးသမီးတူကိုဖမ်းဆီးခဲ့တယ်လို့မလေးရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီအမျိုးသမီးဟာ VN နိုင်ငံကူးလက်မှတ်ကင်ထားတဲ့ဒုံဒီဟောင်းဆိုသူအမျိုးသမီးဖြစ်ပြီးတော့သူကလည်းလုံညုံရင်ကင်မရာတွေကနေရယူထားတဲ့ထဲကအမျိုးသမီးပုံနဲ့ကန့်ညီတယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြခဲ့ပါတယ်။တေဆုံးသူဟာမြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူအမေခွဲအကူကင်ဂျုံနမ်ဖြစ်တယ်ဆိုတာတောင်ကိုရီးယားကဗိုလ်ထူးနေမှာပဲအတည်ပြုထားပါတယ်
။ထိုင်းအမေရိကန်နဲ့တောင်ကိုရီးယားမရိန်းတပ်ဖွဲ့တွေပူးတွဲပြီးထိုင်းနိုင်ငံရေတပ်ခြေစိုက်စခန်းတစ်ခုမှာကုန်းရီနှစ်သွဲထိုးစစ်ဆင်တိုက်ခိုက်မှုဆိုင်ရာစီရင်လေးကျင့်မှုတစ်ခုကိုဒီကနေ့မှာလုပ်ကြပါတယ်။နှစ်စဉ်လုပ်တဲ့ Cobra Gold စီရင်လေးကျင့်မှု36ကြိမ်မြောက်ဒီနှစ်လေးကျင့်တာမှာ American တပ်ဖွဲ့ဝင် 3,600 ကျော်အပါအဝင်နိုင်ငံပေါင်း29နိုင်ငံကတပ်ဖွဲ့ဝင်တွေပါဝင်ကြပါတယ်။အာရှပစိဖိတ်ဒေသတစ်လျှောက်နိုင်ငံတွေကစစ်တပ်တွေအကြားဆက်ဆက်ရေးအားကောင်းစေဖို့ရည်ရွယ်ပြီးတော့ဒီစီရင်လေးကျင့်မှုကိုလုပ်တာဖြစ်တယ်လို့တိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေကြားနည်းပညာနဲ့ကျွမ်းကျင်မှုတွေအပြန်အလှန်ဖလှယ်ကြဖို့လည်းဖြစ်ပါတယ်။လေကျင်းကမ်းမှာပါဝင်တဲ့ American Marine တပ်ဖွဲ့ဝင်တဦးကထိုင်းနိုင်ငံရဲ့စူထိန်တဲ့ရာသီဥတုကြောင့်အစာပိုင်းမှာသူ့အတွက်အခက်အခဲဖြစ်ခဲ့တယ်လို့ပြောပါရယ်။ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်အာဏာသိမ်းပြီးတဲ့နောက်စစ်ဆိုးရွားကိုဖိအားပေးဖို့အတွက် American စစ်ဖက်စစ်ဆင်ရေးကိုရှော့ချခဲ့ရပါ။ဒါပေမဲ့လည်းထိုင်းနိုင်ငံကတရုတ်နဲ့စစ်ဆင်ရေးပိုကောင်းအောင်လုပ်တာနဲ့အမျှဒေါ်နယ်ထရန့်သမရဖြစ်မလာခင်မှာပဲစစ်ဆင်ရေးပြန်ကောင်းလာပါရယ်။လူငယ်နှစ်နှစ်တုန်းကတော့အခုလိုကုန်းရီနှစ်သွဲစီးရေးလေကျင်းကမ်းကိုပြည်တွင်းပြပသတင်းထောက်တွေသတင်းယူခွင့်မရခဲ့ပါဘူး။
တရုတ်နိုင်ငံမှာပြီးခဲ့တဲ့လက H7N9 ကြိတ်ငှက်တုပ်ကွေးရောဂါပိုးတွေ့ခဲ့တဲ့သတင်းထွက်ပြီးတဲ့နောက်ရောဂါပိုးကူးစက်တဲ့ဖြစ်ရပ်ပေါင်း200နီးပါးကနေသေဆုံးသူ89ယောက်အထိရှိသွားပါပြီ။ဒီကြိတ်ငှက်တုပ်ကွေးရောဂါပိုးကိုတရုတ်မှာ2013ခုနှစ်ကစတွေ့ခဲ့ပြီးအဲဒီချိန်ကစလို့စောင်းရာသီတိုင်းမှာပြန်ပြန်ပေါ်လာနေတာပါ။ဒါကြောင့်လဲပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကဆိုရင်တရုတ်မှာဒီရောဂါကြောင့်သေဆုံးသူအရေအတွက်100အထိဖြစ်သွားပါပြီ။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့ရောဂါပိုးကူးစက်တဲ့ဖြစ်ရပ်ပေါင်း100ကျော်လေးပဲရှိခဲ့ပြီးသေဆုံးသူ20ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဗိုင်းရပ်စ်ပိုကူးစက်ပြန့်နှံ့မှုတားဆီးကာကွယ်ဖို့အတွက်ပြည်내အတော်များများမှလှုပ်ဆောင်နေတယ်လို့တရုတ်အစိုးရပိုင်း Global Times သတင်းစာကပိုဒူးနေမှာဖော်ပြပါတယ်။စီချွမ်းပြည်내အနောက်တောင်ပိုင်း၊ဟူနန်ပြည်내အလယ်ပိုင်း၊ကြီးကျန်းပြည်내အရှေ့ပိုင်းတို့မှာ ကျက်ဘဲငှက်အရှင်ရောင်းနာတွေကိုရပ်ဆိုင်ထားပါတယ်။ဖေဖော်ဝါရီလ28ရက်နေ့အထိအဲဒီလိုရပ်ဆိုင်ထားမှာဖြစ်ပြီးကျက်ဘဲငှက်ဈေးတွေအားလုံးကိုအသေးချာတန့်ရှင်းဖို့နဲ့ပိုးတက်ဖို့ညွှန်ကြားထားတယ်လို့ People's Daily သတင်းစာကဖော်ပြပါတယ်
။လက်ငွေမပေးရကောင်းမလားဆိုပြီးတော့ VNN နေကြားဆောင်တက်တွေကသူ့ကိုရိုက်နှက်ခဲ့တယ်လို့တရုတ်ခီးသွားတဦးကပြောဆိုထားတဲ့ပုံမှာ VNN နိုင်ငံနီးနဲ့အဲဒီတရုတ်နိုင်ငံသားကိုပြန်လည်တောင်းပန်ရမယ်လို့တရုတ်ဘက်ကကြာသပတေးနေ့တုန်းကတောင်းဆိုလိုက်ပါတယ်။ဒီဖြစ်ရကြောင်းအင်တာနက်ပေါ်မှာတရုတ်တွေကြားမခံမရနိုင်ဖြစ်ခဲ့ကြရပါတယ်။တရုတ်နဲ့ VNN အပအဝင်ရေပိုင်နဲ့အငင်းပွားမှုရှိနေတဲ့အာရှနိုင်ငံ၄နိုင်ငံတို့အကြားတောင်တရုတ်ပင်လယ်ပြင်တွင်ငင်းချင်းဖော်ဆောင်ကြဖို့ဂရီကဝတ်တွေပြုခဲ့ပြီးတလားအကြာမှာပဲအခုလို VNN နဲ့တရုတ်နိုင်ငံအကြားကိစ္စထပ်ပေါ်ခဲ့တာပါ။ပြီးခဲ့သတင်းပတ်တုန်းကရှီအမီရှိတဲ့တရုတ်ခီးသွားအမျိုးသားတဦးကိုယူနီဖောင်းဝတ်အမျိုးသား၈ဦးက VNN နေဆက်မြို့မွန်ချိုင်းမှာရိုက်နှက်ခဲ့ပြီးတော့ဒါဟာသူတို့ကိုနေဆက်မှာလက်ငွေမပေးတာကြောင့်အခုလို့ရိုက်နှက်တာလို့ရှီကပြောတဲ့အကြောင်းတရုတ်အစိုးရပိုင်ရှင်ဝမ်သတင်းကစနေနေ့တုန်းကရေးသားခဲ့ပါတယ်။အဲ့ဒီဖြစ်နဲ့ပတ်သက်ပြီးပြောဆိုဖို့တရုတ်ကောင်စစ်ရေးရာအကြီးအကဲကနေ VNN တပ်မတ်ကြီးကိုအထူးတလဲတွေ့ဆုံဖို့ရှိတယ်လို့တရုတ်နိုင်ငံသားကြီးပြောခွင့်ရဂန်ရှွမ်းကပြောပါတယ်ဗီယက်နမ်နိုင်ငံအနေနဲ့ဒီကိစ္စကိုတောင်းပန်ပြီးရိုက်နှက်ခံရတဲ့တရုတ်အမျိုးသားကိုရောကြီးပေးဖို့ကိုလည်းတောင်းဆိုထားတယ်လို့ပြောပါတယ်။အလားတူထပ်မဖြစ်စေဖို့လည်းကျူးလွန်သူတွေကိုထိထိရရအရေးယူဖို့တရုတ်ဘက်ကတောင်းဆိုထားပါတယ်
။အလွဲသုံးစားလုပ်ထားတဲ့အမေရိကန်ဒေါ်လာငွေတန်40ကိုလက်ခံမှုနဲ့ဆွဆွဲခံထားရတဲ့ထိုင်းဗုဒ္ဓဘာသာဘုန်းတော်ကြီးတစ်ပါးကိုဖမ်းဆီးဖို့ထိုင်းရတပ်ဖွဲ့အခါဒီကနေ့အဲ့ဒီဘုန်းတော်ကြီးကျောင်းဝင်းကိုဝန်းရံပိတ်ဆို့ပြီးစီးနှင်းရှာဖွေပါတယ်။ဓမ္မကာယဂိုင်းဟုံးဆရာတော်ဘုန်းတော်ကြီးဓမ္မဂျာယူကိုဖမ်းဆီးဖို့အရင်ကလည်းအကြိမ်များစွာကြိုးစားခဲ့ပြီးပေမဲ့မအောင်မြင်ခဲ့ပါဘူးဒီကနေ့မှာတော့ရတပ်ဖွဲ့ကဘုန်းကြီးကျောင်းဝင်းနဲ့ဝင်ရောက်ဖို့ကြိုးစားတာမှာဆရာတော်ကိုကိုးကွယ်သူတွေနဲ့တန်ခါတော်တွေအများပြားနဲ့အတူချမ်းပက်ထိတတ်ရင်ဆိုင်မှုတွေဖြစ်တဲ့အထိဘုန်းကြီးကျောင်းကိုပိတ်ဆို့ခဲ့ကြပါသေးတယ်အများမြင်ခွင့်မှာမတွေ့ရတာလာနေချီပြီးရှိနေပြီဖြစ်တဲ့တက်တော်82နှစ်အရွယ်ဘုန်းတော်ကြီးဓမ္မဂျာယူအဲ့ဒီဘုန်းကြီးကျောင်းဝင်းထဲမှာရှိနေသလားဆိုတာကတော့အသေးချာမသိရသေးပါဘူးထိုင်းစစ်ဆိုရကတော့အဲ့ဒီဘုန်းတော်ကြီးကျောင်းဝင်းတော်ဝိုက်အရေးပေါ်အမိန့်ထုတ်ပြန်ပြီးကန့်သက်နေမည်ဖြစ်သတ်မှတ်ထားပါတယ်။ဘုန်းကြီးကျောင်းပပတ်လည်းမာလေရက်တက်ဖွဲ့ဝင်အား3000လောက်ကိုချထားတာပါ။ထိုင်းဥပဒေအရတန်ဃာရွေးဆင်ကြမှုကိုဖျက်ဆီးရမရောက်စေဖို့အတွက်တင်ငန်းယုံထားတဲ့တန်ဃာတစ်ပါးကိုဖမ်းဆီးခွင့်တားမြစ်ထားတာကြောင့်အခုဒီဘုန်းတော်ကြီးကိုရှာဖွေဖမ်းဆီးမဲ့ကိစ္စမှာလည်းရှုပ်ထွေးမှုတွေရှိနေတာပါ။ဓမ္မကာယဂိုင်းဟာဗုဒ္ဓဘာသာယူဆတွေကိုငွေကြေးကိုရှေ့တန်းတင်တဲ့ဒနာရှင်အတွေးခေါ်တွေနဲ့ရောရှက်ဖို့ကြိုးစားတယ်ဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်။နယူးဇီလန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Port Hills မြို့စင်ကြေးဘုံမှာတော်မီကြောင့်လူနေအိမ်ကြီး17လုံးမိတဲ့ပါသွားပြီးယာနဲ့ချီတဲ့လူတွေဘေးလွရာရွှေ့ပြောင်းခဲ့ကြရပြီးတဲ့နောက်အကြီးကျယ်လောင်နေတဲ့အဲ့ဒီမြို့ကိုနှိမ့်နိုင်ဖို့မိသက်တပ်ဖွဲ့ဝင်တွေစူးစမ်းနေပါတယ် Christ Church ရပ်ကွက်မှာမြေအေက4500နီးပါးမီးလောင်ကျွမ်းခဲ့ပြီးပါပြီမိသက်ဝန်ထမ်း130လောက်ကမြေပြင်မှာမိငင်းတပ်ဖို့စူးစမ်းတဲ့အချိန်ရဟယင်14ဆင်းနဲ့မိသက်လေယာဉ်3ဆင်းကလည်းကောင်းကင်ကနေမိငင်းတက်နိုင်အောင်စူးစမ်းနေကြပါတယ်ခင်ဗျာ Direct from Washington
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေအားလုံးကိုအဆုံးသတ်လိုက်ပါပြီပြည်ပခန့်ဖြစ်ခဲ့တဲ့မောင်တော်ဒေသမှာလုံခြုံရေးအခြေအနေပုံမှန်ဖြစ်လာပြီးလုံလောက်မှုရှိလာတာကြောင့်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်မောင်တော်ဒေသတွင်စစ်စင်ရေးတွေမှာလူအခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်လို့နိုင်ငံတကာအစည်းအဝေးခန်းစာတွေထွက်ပေါ်လာပြီးမကြခင်မှာပဲစစ်စင်ရေးတွေရပ်လိုက်တဲ့အကြောင်းမြန်မာအစိုးရဘက်ကပြောလာခဲ့တာဖြစ်ပါတယ်ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်စုံစမ်းတင်ပြထားပါတယ်ရှင
်အောက်တိုဘာလ9ရက်နေ့ကအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေကိုရပ်တန့်လိုက်ပြီးဖြစ်တယ်လို့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကနိုင်ငံတကာတပ်အမတ်တွေကိုပြောဆိုခဲ့တာပါပြပခဖြစ်ပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်ရာမှာပါဝင်ခဲ့တဲ့သူတွေနဲ့လက်နက်တွေကိုပြန်လည်ရရှိဖို့စစ်တပ်ကနယ်မြေရှင်းလင်းရေးလှိလတာဆောင်ရွက်ခဲ့တာဖြစ်ပြီးတော့အခုဆိုရင်အဲ့ဒီဒေသမှာအခြေအနေတည်ငြိမ်စပြူလာပြီဖြစ်တယ်လို့သမ္မတရုံးပြောခွင့်ရသူဦးစောထေကပြောပါတယ်။ဒါပေမဲ့လို့နယ်မြေတည်ငြိမ်အေးချမ်းမှုရဖို့အတွက်လုံခြုံရေးတပ်တွေကဆက်လက်တာဝန်ယူထားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီက
ကျွန်တော်နယ်မြေရှင်းလင်းရေးဆောက်ပြီးတော့လုပ်တဲ့ရွေးချက်ကအဲ့ဒီအကြမ်းဖက်တိုက်ခိုက်မှုမှာပါတဲ့လူတွေကကြားဖို့နောက်တစ်ချက်ကပါတော့တဲ့လက်နဲ့တရားဘူးအခုနောက်ပိုင်းမှာကျွန်တော်တို့ဟိုဖန်အကြမ်းဖက်တိုက်ခိုက်မှုပါဝင်တဲ့လူတွေထိုက်တဲ့လောက်ပေါ့နော်ဆန်စီရမီကြားတယ်အရေးကြီးပါတယ်ရှိတယ်လက်နဲ့တွေလည်းအတန်အသင့်ပြန်ရတယ်အဲ့ဒီပုံမှန်မူတည်ပြီးတော့အခုနယ်မြေဒေသရဲ့အဓိကအခုစောင်းနေတဲ့အခြေအနေကဘာလဲဆိုတော့တည်ငြိမ်ရေးကြမ်းရေးနဲ့ဥပဒေစိုးမိုးရေးကိစ္စအဲ့ဒါတွေလောက်တာဖြစ်တယ်ပြီးတော့တမန်တော်နဲ့ရင်းနဲ့ပေါင်းပြီးလုပ်နေတဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးဆိုတာကမရှိတော့ဘူးအခုလုပ်နေတာရဲတပ်ဖွဲ့ရပဲလုံခြုံရေးတည်ငြိမ်ရေးနဲ့ တရားဥပဒေစိုးမိုးရေးကိစ္စတွေလုပ်နေတာဖြစ်တယ်။
နေမြေရှင်းလင်းရေးဆောင်ရွက်မှုတွေကိုဇန်နဝါရီလလက်ကွန်ပိုင်းကလေးကရှင်းတန်လိုက်တာဖြစ်တယ်လို့ဦးစောထေကပြောပါရယ်။မောင်တော်ဒေတာကလုံခြုံရေးအခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်အဲ့ဒီဒေတာကိုမကြသေးမီရပ်ပိုင်းအတွင်းတွားရောက်ခဲ့တဲ့ဦးမင်းအောင်ကအခုလိုပြောပါရယ်
။ဖုန်းခဲ့တဲ့2ရက်3ရက်ကကျွန်တော်ပူတီတောင်နဲ့မောင်တော်ကိုရောက်တယ်ကအေးချမ်းချမ်းပဲသွားလာလှုပ်ရှားနေတာတော့တွေ့တယ်ဗျဘာမှကျွန်တော်တို့သွားတဲ့နေရာမှာလေလုံခြုံရေးယူပြီးသွားတာလည်းမရှိဘူးကျွန်တော်တို့ဒီမြို့လုပ်ငန်းတွေရွာမှာလုပ်ငန်းလေးတွေလုပ်နေတာတွေစီမံကိန်းလုပ်ငန်းလေးတွေသွားပြီးကြည့်တာပေါ့နော်ဒီတိုင်းပဲအပီဒူတွေရလေဟိုမွတ်စလင်အတိုင်းဝိုင်းဆိုလေဒီတိုင်းပဲသွားလာလှုပ်ရှားနေတာတွေရွာတွေမှာတွေ့ပါတယ်ဗျပုံမှန်ပါပဲအကုန်လုံးဘာမှအစိုးရကြောင်းကြတဲ့ပုံတွေတော့မရှိပါဘူ
းနေကြာဆောင်တက်တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့ရကနေအစာပြုခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသကအကြမ်းဖက်မှုတွေကြောင့်မွတ်စလင်အတိုင်းဝိုင်း6000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့ကုလသမဂ္ဂကခန့်မှန်းပြောဆိုထားပါတယ်ဒီဒေသတစ်ဝိုက်မှာစစ်တပ်ကနေမြေရှင်းလင်းရေးတစ်ချောင်းလုံးလှုပ်ဆောင်ခဲ့ပြီးဒေသခွန်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာနိုင်ငံတကာအတိုင်းဝန်ကဝေဖန်ခဲ့ကြတာပါဒါပေမဲ့လို့ဒီဆွဆဲမှုတွေဟာချဲ့ကားပြောဆိုမှုတွေဖြစ်တယ်လို့အစိုးရစုံစမ်းကော်မရှင်အဖွဲ့ဝင်တွေကတုံ့ပြန်ထားပါတယ်ဒါပေမဲ့လည်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ကင်တွယ်မှုနဲ့ပတ်သက်လို့စစ်တပ်ရောရဲတပ်ဖွဲ့ဝင်အတွင်းမှာပါဌာနတွင်းစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမကန်လုပ်မှုတွေအပေါ်မှာတာဝန်ရှိသူတွေကိုရည်ယူသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်စစ်တပ်နေမြေရှင်းလင်းလှုပ်ဆောင်မှုတွေကိုရပ်တန့်လိုက်ပြီဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကတန်တမန်တွေကိုတွစ်ဆုံပြီးပြောကြားလိုက်တာဟာနိုင်ငံတကာရဲ့ဖိအားကြောင့်လားဆိုတာကိုတော့ဦးစောထေကညှင်းဆန်ပါတယ
်နိုင်ငံတကာဝေဖန်မှုတွေနဲ့ပတ်သက်တာကတော့ဒါတပ်မတော်ရဲ့စစ်ဆေးဖွဲ့တာတယ်စစ်တပ်ဖွဲ့ကအဲ့စစ်တပ်ဖွဲ့နဲ့ဆိုင်တဲ့အဖွဲ့ဖွဲ့တာတယ်လူ့ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒုတိယသမ္မတဦးစီးရဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့တာတယ်ဒါတွေဖွဲ့ပြီးတော့ဆောင်ရွက်နေတယ်ဒါကတော့တပ်မတော်ကနေပြည်တော်ဒေသအခြေအနေပေါ်မူတည်ပြီးတော့အခြေအနေပုံမကောင်းမလာနိုင်တဲ့လာလာနဲ့များကျွန်တော်144ကိုရုပ်သိမ်းပေးမယ်ဆိုတာပြောထားပြီးသားဖြစ်ပါတယ
်လက်ရှိအခြေမှာနိုင်ငံတကာရဲ့ဝေဖန်မှုတွေကိုတုံ့ပြန်သွားဖို့ဒုသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဟာအဲ့ဒီဒေသကိုထပ်မံကွန်ဆင်လေ့လာမှုတွေလုပ်နေပါတယ်ဒါပေမဲ့လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကတော့အဲ့ဒီဒေသကိုလွတ်လပ်တဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကိုတွားရောက်စစ်ဆေးခွင့်ပြုဖို့အာဏာပိုင်အဖွဲ့အစည်းတွေကိုတောင်းဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်စုံစမ်းတင်ပြခဲ့တာပါရှင်အခုနိုင်ငံသားအခွင့်အရေးဥပဒေကြမ်းဖက်ကိုအလှည့်ပေးပါစေနိုင်ငံသားတဦးချင်းစီရဲ့လူခွင့်ရေးနဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေကိုအာဏာပိုင်တွေဝင်ရောက်ထိပါလို့မရအောင်အကာအကွယ်ပေးမဲ့နိုင်ငံသားများပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးရေးဥပဒေကြမ်းကိုအတည်ပြုနိုင်ဖို့မကြခင်ပြည်ထောင်စုလွှတ်တော်ရဲ့အဆုံးအဖြတ်ရယူတော့မှာဖြစ်ပါတယ်။အရင်စစ်အစိုးရလက်ထက်တုန်းကအတိုက်အခံနှိမ်နှင်းရေးလို့အကြောင်းပြပြီးလူတဦးချင်းစီရဲ့လွတ်လပ်ခွင့်တွေကိုမငဲ့ကွက်ဘဲအာဏာပိုင်တွေရဲ့ထင်သလိုဆောင်ရွက်မှုတွေမျိုးထပ်မဖြစ်အောင်အကာအကွယ်ပေးမဲ့ဥပဒေအဖြစ်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကကြိုဆိုခဲ့ကြပေမဲ့နိုင်ငံတော်လုံခြုံရေးပိုင်းဟာခွက်ဖြစ်မယ်ဆိုပြီးတော့စိုးရိမ်မှုတွေလည်းရှိနေပါတယ်။ VOA သတင်းတောက်မေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။တချိန်ကစစ်စိုးရလက်ထက်မှာနိုင်ငံရေးသမားတွေကိုခွင့်ပြုမိတ်တစုံတရာမပါဝင်ပဲဝင်ဖမ်းတာတွေနောက်ရောက်ခံလိုက်တာတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်နဲ့လုံခြုံမှုကိုကာကွယ်ပေးနိုင်ဖို့အာဏာပိုင်တွေရဲ့မတရားဖိနှိပ်မှုကိုအကာအကွယ်ပေးနိုင်ဖို့ရည်ရွယ်ချက်တွေနဲ့ဒီဥပဒေကြမ်းကိုတင်သွင်းလိုက်တာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဥပဒေခွင့်ပြုချက်မပါဘဲနေအိမ်ကိုဝင်ရောက်ဖမ်းဆီးတာပစ္စည်းတွေသိမ်းယူတာဖုန်းစာအစရှိတဲ့ဆက်သွယ်ရေးစနစ်ကိုကြားဖြတ်နားထောင်တာနောက်ရောက်ခံလိုက်တာစတာတွေကိုတင်းတင်းကြပ်ကြပ်ဒီဥပဒေမှာတားမြစ်ထားပါတယ်ဒီစဲဥပဒေတရရက်ကခွင့်ပြုလိုက်တဲ့ကိစ္စကလွဲရင်တရားရုံးရဲ့ခွင့်ပြုချက်မပါဘဲဘယ်သူ့ကိုမှတရက်ထက်ကျော်လွန်ပြီးချုံနှောင်ထားတာမလုပ်ရဘူးလို့လည်းဒီဥပဒေမှာပြဋ္ဌာန်းထားပါတယ်ဒီလိုတားမြစ်ချက်တွေကိုဖောက်ဖျက်မယ်ဆိုရင်အနည်းဆုံး16လကနေအများဆုံး9နှစ်အထိအပြစ်ပေးနိုင်တဲ့အပြင်ငွေဒဏ်ရ3သိန်းကနေသိန်း30အတွင်ပေးဆောင်ဖို့ပြဋ္ဌာန်းထားပါတယ်ဒီဥပဒေဟာပြီးခဲ့တဲ့နှစ်စက်တင်ဘာလလောက်ထဲကတင်သွင်းလာတဲ့ဥပဒေကြမ်းတစ်ခုပါဒီဥပဒေပြဋ္ဌာန်းနိုင်ဖို့လွှတ်တော်နှစ်ရက်ဆွေးနွေးခဲ့တာမှာနိုင်ငံလုံးကြုံရေးအတွက်ဒီဥပဒေကိုပြဋ္ဌာန်းဖို့မတင်သေးဘူးလို့လည်းတက်မတော်သားကိုယ်စားလှယ်တွေဘက်ကတင်ပြခဲ့တာတွေရှိခဲ့ပါတယ်ဒီဥပဒေပြဋ္ဌာန်းတဲ့ရည်ရွယ်ချက်နဲ့နိုင်ငံတော်လုံခြုံရေးအတွက်မပြဋ္ဌာန်းသင့်တဲ့ဥပဒေလို့ဝေဖန်မှုတွေရှိနေတဲ့အပေါ်ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဝင်ဥက္ကဋ္ဌဦးထွန်းထွန်းဟိန်ကအခုလိုပြောဆိုလိုက်ပါတယ
်ဘဝရဲ့လုံခြုံမှုကပေါ်တိကလိုယဉ်မှုနဲ့လိုတယ်ပစ္စည်းတွေလုံခြုံမှုနဲ့လိုတယ်ပေါ့တမီးလေနော်အဲ့ဒီတော့အငယ်တို့အဲ့အကာအကွယ်ပြင်းနေတူတာကအငယ်တို့ကဒါကိုကြားရမှာပါရာဇမှုကြီးနေတာလို့ဥပမာမျိုးစေးဝါးတို့ဓာမျိုးစီဥပဒေရနေပြီးတော့ဟိုစုံစမ်းဖို့စွန့်ပေးထားရဲ့ကိုယ်ဒီလည်းအများကြီးရှိပါတယ်အဲဥမွေးစေဘောနောက်ခံလိုက်ရင်လည်းတမန် ဟိုပြည်သူပြောက်နောက်ခံလိုက်တာမကြည့်ပါဘူးတမီးရဲ့
ဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့လွှတ်တော်နှစ်ရက်မှာဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ဒီဥပဒေမှာပါတဲ့စကားအသုံးနှုန်းတွေနဲ့ပတ်သက်လို့လွှတ်တော်နှစ်ခုသဘောထားကွဲလွဲနေတာမို့မကြခင်မှာပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်သွားဖို့ရှိနေပါတယ်။အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်နှစ်ရက်စလုံးမှာဒီဥပဒေချမ်းနဲ့ပတ်သက်ပြီးသဘောထားကွဲလွဲတဲ့အချက်ခုနှစ်ချက်နှီးပါရှိနေပါတယ်။ဒီခုနှစ်ချက်နှီးပါဟာစကားအထအတူနဲ့အတိတ်ပဲဆိုလိုရင်းလွဲတာသာဖြစ်တယ်လို့ဥပဒေချမ်းကော်မတီဝင်ဦးထွန်းထွန်းဟိန်ကတော့ပြောပါတယ်။ဒီဥပဒေချမ်းပြဋ္ဌာန်းတာနဲ့ပတ်သက်လို့88မျိုးဆက်ចောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုမြအေးကတော့အခုလိုတုံ့တက်လိုက်ပါတယ
်။နိုင်ငံသားတယောက်ရဲ့ဘဝလုံးစုပေါ့နော်လွတ်လပ်ခွင့်ပေါ့ဗျာ။အဒီနှစ်ခုကိုကျွန်တော်မြင်တာကတော့ဗျာဥပဒေပြဋ္ဌာန်းပြီးတော့ပါကာဝယ်ပေးတယ်လို့ကျွန်တော်တော့မြင်တယ်လေ။ကျွန်တော်ဒီပိုင်းလုံတိုင်းတခုလို့ဆိုရင်ဒါအကြောင်းပြချက်မှာမဟုတ်ဘူးလေ။ကျွန်တော်ထောင်မကျခင်ကတင်းနေတယ်ကျွန်တော်ထောင်ဝန်းထွက်လာပြီးတစ်နှစ်လောက်ကြာမှကျွန်တော်ပြန်ရတာလေ။နောက်တစ်ခါနေနေရကျွန်တော်လေးဖောင်းချီချင်ခံရတဲ့ကိစ္စတွေဒါရီရောကျွန်တော်ကျင်နာတော့ဗျာဒီလိုဖြစ်ရလို့ဒီမရှိအောင်တော့နိုင်ငံသားတွေအကာအဝယ်ပေးတင်တယ်အကာအဝယ်ပေးတဲ့ဥပဒေကရှိတင်တယ်လို့ကျွန်တော်မြင်တယ်ဒီလိုလုံခြုံရေးကိုအကြောင်းပြပြောပါဥပဒေထဲကျော်လုံပြောပါလေကတော့ခွင့်ရလို့ပြိပိတာလို့တားစီတာလို့ထုတ်ချတာလို့ကတ်တတ်တာလို့တော့မဖြစ်သင့်ဘူးကျွန်တော်မြင်တယ
်ဒီဥပဒေချမ်းစတင်တင်သွင်းတဲ့အချိန်လွှတ်တော်နှစ်ရက်လုံးဆွေးနွေးချိန်မှာတမရတော်ကိုယ်စားလှယ်တွေဘက်ကလုံခြုံရေးခေါင်းစဉ်အောက်ကနေကန့်ကွက်မှုတွေရှိခဲ့ကြပါတယ်လက်တလုံးမှာဒီဥပဒေကိုနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေနဲ့လူအခွင့်ရေးသမားတွေကတော့ကြိုဆိုလျက်ရှိပါတယ်ရှင်
။မေခပြောပြသွားတာပါရှင်။အခုတိုင်းသားလက်နက်ကင်အဖွဲ့ကြီးနှစ်ဖွဲ့ရဲ့ပူးတွဲကြေညာချက်ကိုပြောပြပေးပါဦးမယ်။ကရင်မျိုးသားအစည်းအရုံး KNU နဲ့ကချင်လွတ်လပ်ရေးတပ်အဖွဲ့KIO ကဗဟုကော်မတီအဖွဲ့တို့ဟာကချင်ပြည်နယ်လိုင်စာမြို့မှာညီကြရေးကိစ္စတွေအပါအဝင်လက်ရှိနိုင်ငံရေးအခြေအနေတွေကိုဆွေးနွေးခဲ့ကြပြီးပူးရဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာနိုင်ငံရေးပြဿနာကိုစည်ရေးနဲ့မဖြေရှင်းဘူးဆိုတာကိုဂရိကဝေပြုခဲ့ကြပြီးတိုင်းရင်းသားအဖွဲ့အစည်းတွေဟာအကြမ်းဖက်အဖွဲ့တွေမဟုတ်ဘဲငြိမ်းချမ်းရေးလှုပ်ဖော်ကိုင်ဖက်များဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးမာကစုံစမ်းတင်ပြထားပါတယ်ရှင်
။တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်NCA လက်မှတ်ရေးထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးနဲ့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးရတင်းမာမှုဖြစ်နေတဲ့ကချင်လွတ်လပ်ရေးအဖွဲ့ KNU တို့ဟာကချင်ပြည်နယ်လိုင်စာမြို့မှာဖေဖော်ဝါရီလ16ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပြီးနှစ်ဖက်ပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါဆွေးနွေးပွဲလုပ်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုစောတာမူလာကအခုလိုပြောပြပါတယ်
ဒီချက်ချင်းပေါ်မှာအဆင့်ကမှုကမတူတော့ကျွန်တော်တို့ပြန်လည်ပြီးတော့ငားလည်းမပြန်တီဆောင်မယ်ကျွန်တော်တို့ရင်းရင်းချက်ချင်းမှာဘယ်လိုပုံစံပေါ်ရလဲလူအကြလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့ဒါအတွက်ကျွန်တော်တို့လာကြတာပါခင်ဗျာဒီ
အခုဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ထိုးပြီးတဲ့နောက်မှာပဲအချင်းချင်းပြစ်ခတ်မှုတွေနေမြေဆိုင်ရာအငင်းပွားမှုတွေနဲ့တင်းမာမှုတချို့လည်းရှိနေတာပါဒီအခြေအနေတွေကိုတိုင်းရင်းသားတွေဒန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်ပြည်ထောင်စုတိဆောက်ခွင့်ရဖို့အတွက်နှိရှေကြစွာလက်နက်ကင်တိုက်ပွဲဆင်နွှဲခဲ့ကြတဲ့အဖွဲ့နှစ်ဖွဲ့ကနေစတင်ပြီးတိုင်းရင်းသားအဖွဲ့တွေညီညွတ်ရေးအတွက်ကြိုးပမ်းမှုတွေလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။တိုင်းရင်းသားအချင်းချင်းကြားမှာအကြမ်းဖက်အဖွဲ့စည်းတွေအဖြစ်သဘောမထားပဲညီညာရေးအတွက်လှုပ်ဖော်ကင်ဖက်တွေလို့သဘောထားဖို့ကိုလည်းတိုက်တွန်းဆွေးနွေးခဲ့ကြပါတယ်။
ကိုယ်တို့ရဲ့အပေါ်မှာလည်းတရားဥပဒေကိုပြောင်းလဲမယ်လို့ရတယ်။ကျွန်တော်တို့ရင်းနှီးဖြစ်ရှင်ပုံမှန်ကောင်းအောင်ဆောက်လုပ်ဖို့တည်းကကျွန်တော်တို့ဖြေးနေပါလေ
။လက်ရှိမှာတော့မြမတက်မတော်နဲ့ကချင်ကိုကန့်ပလောင်ရခိုင်မဟာမိတ်တပ်တွေကြားစီးရဲတင်းမာမှုတွေပြင်းထန်လာနေတယ်လို့မွန်ဒေတာဘက်မှာလည်းမွန်ပီတက်ပါတီပေါ်တင်းကျပ်မှုတွေနဲ့ပိတ်ပင်မှုတချို့ကြောင့်မြမတက်မတော်နဲ့မွန်ပီတက်ကြားမှာတိုက်ပွဲတွေဖြစ်လာမှာကိုလည်းဒေတာကန်တွေကစိုးရိမ်နေကြတာပါ။ဒါအပြင်ရခိုင်ပြည်နယ်အတွင်းမှာလည်းဒီအပိုင်းအတွင်းတိုက်ပွဲတချို့ရှိနေတယ်လို့ကရင်နယ်မြေအတွင်းမှာလည်း GKBA ခွဲထွက်အဖွဲ့တွေနဲ့နေကြားဆောင်တပ်တွေကြားမှာထိတွေ့မှုတချို့ရှိနေတာပါ။ဒါအပြင်ရှမ်းနယ်ပလောင်တို့ရဲ့နေမြေအငင်းပွားမှုဆိုင်ရာတိုက်ပွဲတချို့ဖြစ်ခဲ့ရတယ်လို့ကရင်နယ်မွန်ဘက်မှာလည်းနေမြေဆိုင်ရာအငင်းပွားမှုတွေကြောင့်ထိတွေ့မှုတချို့ဖြစ်ခဲ့ရပါတယ်။
မအေးအေးမှာပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါတော့မယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖေသူအမေခွဲအကိုကင်ဂျုံနှန်းကိုမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာရုတ်တရက်တည်ဆုံခဲ့ရမှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူ၃ဦးရှိသွားပါပြီ။ကွာလာလမ်ပူလေးစိတ်မှာလေရင်ဆောင်ဆိုင်နေတဲ့အချိန်လှုပ်ကြံခံရမှုလို့ယူဆထားကြတဲ့ကင်ဂျုံနန်းရဲ့ရုပ်အလောင်းကိုရဲလှုပ်ထုံလုံနည်းတွေအပြီးမှာမြောက်ကိုရီးယားကိုလွှဲပြောင်းပေးသွားမှာဖြစ်တဲ့အကြောင်းမလေးရှားဘက်ကဒီနေ့ပြောပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါရှင်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အဖေသူအမေခွဲအကိုလှုပ်ကြံခံရတာလို့ယူဆရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဖမ်းဆီးထားသူ၃ယောက်ရှိပြီလို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံကလက်မှတ်ကိုင်ဆောင်သူအသက်25နှစ်အရွယ် CTI Shah ဆိုသူအမျိုးသမီးကိုဒီကနေ့ဖမ်းဆီးတာဖြစ်ပြီး သူ့ကိုဖမ်းနိုင်ဖို့သတင်းပေးသူအမျိုးသားတဦးကိုလည်းရဲကထိန်းသိမ်းထားပါတယ်။မနေ့ဗုဒ္ဓဟူးနေ့တုန်းကတော့ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးဗီယက်နမ်နိုင်ငံကူးလက်မှကန်ဆောင်သူဒွန်တီဟွန်းဆိုသူအမျိုးသမီးကိုလည်းဖမ်းဆီးခဲ့တာကြောင့်ဖမ်းဆီးခံရသူ၃ဦးရှိသွားပြီဖြစ်ပါတယ်။ကွာလာလမ်ပူလေးစိတ်မှလေရင်ဆောင်ဆိုင်နေစဉ်အမျိုးသမီး၂ဦးကအစိတ်ခတ်လုံးကျန်တယ်လို့သတင်းတွေမှာပြောဆိုနေကြတဲ့ကင်ချုံနန်တည်ဆုံးခဲ့ရမှုနဲ့ပတ်သက်ပြီးဒီကနေ့မလေးရှားဒုတိယပြည်ထရေးဝန်ကြီးဇာဟစ်ဟာမီဒီကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ
်။ I think after all the police and
သူရဲ့အလောင်းကိုတော့ရဲနဲ့ဆေးစစ်ချက်တွေပြီးသွားရင်တန်ယုံကနေတဆင့်မြောက်ကိုရီးယားကိုလွှဲပြောင်းပေးသွားမယ်လို့ယူဆရပါတယ်
။မြောက်ကိုရီးယားရဲ့အကြီးအကဲရာထူးကိုဆက်ခံမဲ့သူလို့တချိန်ကယူဆခံခဲ့ရတဲ့ကင်ချုံနန်ဟာပြည်ပမှာနေထိုင်နေရသူဖြစ်ပါတယ်။သူကနိုင်ငံကူးလက်မှတ်နှစ်ခုကိုင်ဆောင်ထားတယ်လို့ယူဆတယ်ဆိုပြီးလဲမလေးရှားပြည်ထရေးဒုတိယဝန်ကြီးဇာဟစ်ဟာမီဒီကပြောပါတယ
် Then I think he carries two different identity probably this is
ကင်ဂျုံနန်အနေနဲ့နိုင်ငံကူးလက်မှတ်နှစ်ခုကိုင်ဆောင်ထားတယ်လို့ယူဆရပါတယ်တစ်ခုကအတုဖြစ်ပြီးတစ်ခုကနိုင်ငံကူးလက်မှတ်အစစ်ဖြစ်ပါတယ
်တည်ဆုံးရတဲ့အကြောင်းရင်းကိုသိရဖို့အတွက်ကင်ဂျုံနန်ရဲ့ရုပ်အလောင်းကိုကွာလာလမ်ပူဆေးရုံကိုစစ်ဆေးဖို့ပို့ထားပြီးမဲ့ရင်ခွဲစစ်ဆေးချက်အသေးစိတ်တော့ထုတ်ပြန်ခြင်းမရှိသေးပါဘူးရွေချက်ရှိရှိသေချာအကွက်ချလုံးကျန်ခံရတာလို့ယူဆထားသူတူကတော့တောင်ကိုရီးယားနိုင်ငံဒွန်ဂတ်တက္ကသိုလ်မြောက်ကိုရီးယားလေ့လာရေးဌာနရဲ့ပါမောက်ခကင်ယုံဟွန်ဖြစ်ပါတယ
်이번사건은결국북한에서
လက်တလော့ထပြီးလောက်တာမဟုတ်ပါဘူးချိန်တော်ကြာခရေကစီစဉ်ထားတဲ့ကိစ္စပါဒီလုံးကျန်မှုကဆိုရင်ချိန်တော်ကြာအကွက်ချစီစဉ်ခဲ့ပြီးနောက်ကွာလာလမ်ပူမှာစီစဉ်ကိုအကောင့်ထွက်ပေါ်လိုက်တာလို့ယူဆနိုင်ပါတယ်
မြောက်ကိုရီးယားခေါင်းဆောင်ရဲ့အကူဖြစ်သူကိုဘာကြောင့်လုံးကျန်ခဲ့ရတယ်လဲဆိုတဲ့အပေါ်မှာလဲဒွန်ဂတ်တက္ကသိုလ်မြောက်ကိုရီးယားလေ့လာရေးဌာနရဲ့ပါမောက်ခကင်ယုံဟွန်းကအခုလိုမှတ်ချက်ပေးပါတယ
်김정남이직접김정은
의김정남아김정은တို့တရားချင်းချောက်မှုလို့ကျွန်တော်ကမယူဆပါဘူးဒါပေမဲ့김정은ရဲ့နောက်20 30လောက်ထိအာနာဆက်လက်ထင်းသိမ်းရေးမှာတော့အတားအဆီးတစ်ခုဖြစ်နေတယ်လို့ထင်ပါတယ်ရေရှည်စီမံကိန်းကိုချင်းချောက်နိုင်တဲ့သူကိုရှင်းပြဖို့ကင်ဂျုံအနေနဲ့တိုက်ရိုက်တာမဟုတ်လေတစ်ဖက်လည်းနဲ့ညွှန်ကြားကောင်းညွှန်ကြားနိုင်ခဲ့ရရှိပါတယ်နောက်ထပ်ဖြစ်နိုင်ခြေတစ်ခုကတော့မြောက်ကိုရီးယားအာဏာရအတိုင်းဝန်ကြားကင်ဂျုံအပေါ်တစ္ဆာရှိမှုကိုအပြိုင်ဆိုင်ပြတ်သားလူတွေကကင်ဂျုံနန်းကိုမလိုလားဘူးဆိုတာကိုတသက်ပြသတဲ့ချက်ဆိုတာကိုလည်းပြစ်ပယ်ထားလို့တော့မရပါဘူ
းကင်ဂျုံနန်းဟာကွယ်လွန်သူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီရဲ့သားကြီးဖြစ်ပြီးလက်ရှိမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်နဲ့ဖဲအီဒူမအီခွဲအကိုတော်ဆက်ပါတယ်တရုတ်ဆိုရအုပ်ချုပ်တဲ့မကာအိုကျွန်းမှာနေထိုင်သူဖြစ်ပြီးပြီးခဲ့တဲ့တနင်္လာနေ့ကမကာအိုကိုပြန်ဖို့ကွာလာလမ်ပူလေးစိတ်မှာစောင့်ဆိုင်းနေခဲ့တာဖြစ်ပါတယ်။မကာအိုကျွန်းဆွယ်တိုင်ပကျွန်းပေါ်ကအိုရှင်ဂါရင်အင်ယာမှာကွယ်လွန်သူကင်ချုံနန်းရဲ့မိသားစုအခုထက်ထိနေထိုင်နေကြတယ်လို့အင်ယာမှာနေထိုင်သူတဦးနဲ့လုံချိုရေးဝန်ထမ်းတဦးရဲ့အပြောကိုကိုးကားပြီး Reuters သတင်းကရေးပါတယ်။မနေ့ဗုဒ္ဓဟူးနေ့နှောင်းပိုင်းမှာတော့ဒီအင်ယာအနီးမှာရဲကား၄စင်းနဲ့လက်နက်ကင်ရဲဝင်တန်းတဒါဇင်လောက်နေရာယူထားတယ်လို့လည်းဖော်ပြထားပါတယ်။ကင်ဂျုံနန်နဲ့သူ့မိသားစုအရေးကိုအနီးကစောင့်ကြည့်နေတယ်လို့လည်းမကာအိုအာနာပိုင်တို့ကကြေညာချက်ထုတ်ပါတယ်။တည်ဆုံးသူကင်ဂျုံနန်ဟာဆွစ်ဇာလန်မှာပညာသင်ကြားခဲ့သူဖြစ်ပြီးတချိန်လုံးကတော့ဖခင်ဖြစ်သူကင်ဂျုံအီရဲ့အရအရာကိုဆက်ခံမဲ့သူဖြစ်တဲ့ရင်ထွက်ခဲ့ပါတယ်။ဒါပေမဲ့2000တခုနှစ်ကတိုကျိုဒစ္စနီလန်ကိုသွားဖို့နိုင်ငံကူးလက်မှတ်အတုကိုသုံးပြီးဂျပန်နိုင်ငံတဲ့ဝင်ခွင့်ရအောင်ကြိုးစားခဲ့တဲ့အတွက်ဖခင်ဖြစ်သူကင်ဂျုံအီစိတ်ဆိုးခဲ့ပြီးခေါင်းဆောင်နေရာဆက်ခံခွင့်ရမယ်အလားအလာပျောက်ကွယ်ခဲ့ရသူဖြစ်ပါတယ်ရှင်
။မတင်ကီထိုက်ပြပြသွားတာပါရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ16ရက်ကြာတာပြည်နေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ဖန်ယူနိုင်စေနိုင်ကြပါတယ်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေနဲ့အရင်ဆုံးကျမရေးအစီအစဉ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
တိုင်းရင်သားလူမျိုးတွေ135မြို့တောင်မှဒီ SR Radioဆိုင်နိုင်တာမရှိသေးတဲ့အခါမှာအဲဒါမဟုတ်တဲ့နိုင်ငံသားလည်းမဟုတ်သေးတဲ့လူတွေပေါ်မှာဒီလိုအခွင့်အရေးပြည့်စုံအဖြစ်ဒီလူတွေကိုအပြစ်မှတ်ပြုရ
ရခိုင်ပြည်နယ်အတွင်းမေယူ FN ထုတ်လွှင့်မှုကိုရပ်တန့်ပေးဖို့ရခိုင်တိုင်းရင်းသားတွေရဲ့စန္ဒဖော်ထုတ်မှုအကြောင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းကိုနားဆင်ကြရမှာပါအဲလိုစီစဉ်နေတဲ့အခါမှာအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့အရက်ဆွဲခြင်းအကြောင်းကိုတင်ပြပေးထားပါတယ်အရက်ကိုစိတ်အပန်းဖြေဖို့တောက်ရင်ဆွဲသွားတဲ့သူတွေမြန်မာနိုင်ငံမှာများလာနေတဲ့အကြောင်းကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။အရက်ဆွဲရတဲ့အကြောင်းရင်းနဲ့မဆွဲအောင်ကာကွယ်နည်းတွေအရက်ဆွဲလာပြီလားဆိုတာကြိုတင်သိနိုင်တဲ့နည်းနဲ့အရက်ရဲ့ဆူချိုးမခံစားရအောင်ဘလိုနည်းနဲ့အရက်ဖြတ်တင်တယ်လဲဒီအကြောင်းတွေကိုအထွေထွေသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคตมารอจีดรมินซูครับเนี่ยเราတို့ဒီအရက်ဆွဲတဲ့အနေထားကမြန်မာနိုင်ငံမှာဖြစ်နေတဲ့အနေထားဘယ်လိုရှိလဲဆရာကြီ
းအရက်ကတော့ဆွဲလန့်တဲ့အနေတင်ရှိတာဘယ်လိုအရက်တောက်တဲ့အခါမှာဆိုလို့ရှင်တော့ရင်ငူးချင်းရတာနဲ့အတူဖိလက်ပေါ်ပါပြောရှင်အဆောက်အုံနဲ့တွဲကြောင်းတော့တောက်ကြတာအဲ့လိုတောင်းရင်းတောင်းရင်းကနေပြီးတော့တစ်ခွက်ပြီးတစ်ခွက်နဲ့တက်တက်ဆက်တက်တောက်လာပြီးဆွဲလန့်မှုတန်ကြာဝေဟောကအထက်မှာဆက်ဆင်းပြီးတော့အရက်ကကျွန်တော်ဖြစ်သွားတဲ့လူတွေလည်းရှိပါတယ်
ဟုတ်ကဲ့ဆရာကြီးအရက်ကဘာကြောင့်အခုလိုဆွဲသွားတာလဲဆရာကြီး
အဓိကအကြောင်းကရက်တော့တဲ့သူကိုယ်တိုင်လိုပဲပြောလို့ရမှာပေါ့နော်သူကပထမတောက်ကြည့်လိုက်တယ်အပြောသဘောမျိုးတောက်တာမျိုးမြစ်ခစ်စီကြီးတောက်တာမျိုးအဲ့ဒီစပြီးကိုယ့်ရဲ့စိတ်ကိုလိုတိုင်းမရနဲ့စပြီးတော့မထင်နိုင်မထင်နိုင်ချေအရက်ကိုဆွဲလန်းသွားတာကြာရှိတာပေါ့ဒါမျိုးတချို့ကရေရုပ်ဗီဇာအရက်ကိုပြီးခိုက်ဆွဲလန်းတဲ့လူတွေရှိပါတယ်အဲ့လိုပုံပုံမျိုးဆိုလို့ရှိရင်တော့အရက်အခုဝင်လိုက်တာနဲ့ဆက်မရအောင်တစ်လုံးဆွဲလန်းသွားကြတဲ့လူတွေရှိပါတယ်။တချို့ကကြတော့တကယ်တော့မှလူရင်းဆက်နေလို့သဘောရမြင်ရှိတဲ့အတွက်ကြောင့်လို့တကယ်တော့တာလည်းရှိပါတယ်။နောက်ပေါင်းကျင်စိတ်ဆိုမှုအဲ့ဒါပါလဲဆိုအရက်ကလူတကူရရှိနေမယ်။နောက်ရက်နဲ့ဧကန်နဲ့ဒီညစာစာပွဲတို့အဲ့ဒါတွေမချခဏတယောက်နေတယ်။နောက်ကိုယ့်ရဲ့မိသားစုရေကိစ္စအစဉ်အပြေစိတ်ဖြည့်စမှုများတယ်။အဲ့လိုလူတွေကလည်းတကယ်အောင်ရနေစလားပါကြပါနောက်တစ်ချို့ကတော့ရက်တော့ဖို့အတွက်အချိန်ကြနေအခုဒီနေ့တော့တခုကြီးတခါသမားတွေပါလေဒီကစလန်ပါတက်ကြတာကိုသိရှိရပါ
ဟုတ်ကဲ့ဆရာဒီအရက်ကိုမဆွဲအောင်ပေါ့ဆရာနော်ဘယ်လိုမျိုးကာကွယ်နိုင်မလဲဆရာရင
်ဒီနေ့တကျအရက်တော့ထားဖို့အတွက်ကတော့တော့ပါအဲ့တော့ကိုယ်စိတ်ကိုကိုမထိနိုင်ဘူးထင်လို့ရှိရင်တော့အရက်ကိုလုံးဝမဆမရအောင်တော့ကိစ္စရမှာပေါ့ဥပမာချင်းညစာဆောက်ပွဲပြီးသွားမယ်ဆိုရင်တန်းနိုင်ဆုံးဒီကမတော်တာမျိုးလို့နောက်ဒီကိုယ်ဒီကရကိုပိုင်းချင်းရှိနေတဲ့အခါမှာအပန်းချတဲ့အခါမှာမအားကစားလုပ်တာသဖတ်ဝါသနာအတုသဖတ်တာသခင်နှောင်းတတဲ့လူကသခင်နဲ့စိတ်ဖြေတာအဲ့ဒါမျိုးတွေကိုအစားလုပ်နေတော့ကောင်းတာပေါ့နောက်သင်္ကေတအရေးတော့တဲ့ဖို့ကလည်းအရေးကြီးပါတယ်ဟိုရုပ်ကိုလုံးဝမတော်ဖက်မနေနိုင်ဘူးဆိုလို့ရှိရင်အဲ့တော့ရုပ်ကိုသင်္ကေတကျသောက်တယ်ဆိုတာမှာသောက်တဲ့သူရဲ့ရင်းနှင်းချက်ဒီထိခိုက်ကြံစည်မှုမရှိအောင်အခုသိထားတဲ့အလုပ်တော်ဝတရားတွေကိုမထိခိုက်အောင်နောက်ကျန်းမာရေးလူမှုရေးစီးပွားရေးပြဿနာတွေမဖြစ်ပေါ်အောင်ကြင်ကြင်ပြီးတော့တောက်တာတော့အရေးစနစ်တကျတောက်တုံပြန်ဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးအခုလိုဒီကာကွယ်တဲ့ဂျာကပဲဖြစ်ဖြစ်မကာကွယ်မိခဲ့လူပဲဖြစ်ပေါ်ဆရာနော်အရေးဆွဲလာပြီဆိုလို့ရှိရင်ဘလို့သိနိုင်မလဲဆရာ
သူတွေကတောက်တဲ့အခါကျရင်ငါကြီးမဆွဲပါဘူးကွာဆိုပြီးတော့အမြဲတမ်းစိတ်ကရှိတတ်ကြတယ်ဒါမျိုးလို့လည်းပဲအရေးဆွဲပြီလို့ဒါကမှသတ်မှတ်မယ်ဆိုတဲ့အခါကျရင်သိချင်နေရတော့ရက်တော့တဲ့သူကိုယ်တိုင်ရက်ကိုအချိန်စနဲ့စဉ်းစားနေပြီမတော့နိုင်တော့ဥပမာမနေ့မိုးလင်းနေ့ကနေစပြီးတော့ဒီနေ့နှလုံးသွင်းနေရရက်သတ်တော့နေဒီနေ့ကရက်တော့နေဆိုလို့ရှိရင်ရက်စဉ်းနေပြီလို့ပြောလို့ရပါတော့ဒီကျစူးစူးတွေကိုနားနဲ့သဘောပေါက်ပြီမယ်လို့လည်းပဲရက်တော့တာကိုမဆုံးလို့နိုင်တော့ရက်တော့တဲ့အခါမှာဒီလိုကတော့တဲ့ပုံစံမျိုးနဲ့မတူဘဲကြောင်းနေသွားအခုမှဒီအပေါင်းသင်းကားနဲ့ဆိုမှရက်တော့ပြင်မလို့လည်းပဲနောက်ပိုင်းမှာပိုတယောက်သေးရှိရင်မလို့လည်းပဲအဲ့ကျတော့တော့တဲ့အခါဆိုလို့ရှိရင်ရက်ပမာဏများများများများစွာတောက်လာတယ်ဆိုလို့ရှိရင်တော့ဒီကစဉ်းနေပြီလို့ကျွန်မသတ်မှတ်လိုက်ရမှာနောက်ရက်တော့ချိန်ရောက်ပြီးတော့ဒီကမတောက်လို့ကတုံးရင်းဖြစ်လာဒီကတော့လည်း က်သားသွားတယ်။ဟုတ်ဒီကူဆက်လိုက်ပြီးတော့လည်းပဲပြန်ပြီးတော့တော်တော်မိကြီးဆိုလို့ရှိရင်တော့အဲ့လိုကတော့ပြီးနေရဲ့ဆွဲနေပြီလို့သတ်မှတ်လိုက်တာ
။ဟုတ်ကဲ့ဆရာ။အခုလိုဒီအရက်ဆွဲတဲ့လက္ခဏာတွေကိုလည်းသိလာပြီဆိုလို့ရှိရင်ဆရာကြီးဒီနောက်ဆက်တွဲတွေမဖြစ်အောင်ပေါ့နော်။ဘလို့မျိုးအရက်ကိုဖျက်တယ်လဲဆရာ
။အရက်ကတော့ဒုတိယဆက်လိုက်လို့ရှိရင်တော့သူနေရှိတတ်တယ်။အရက်ကိုသူနဲ့တကျဆက်ဖို့လိုတာပေါ့နော်။နားလေတက်ကြနဲ့ဆောင်ဝင်နေသူကဆောင်ဝင်နေတဲ့အကူကြီးရောက်ပြီးတော့သူနဲ့တကျဆက်ဖို့လိုတာ။ဘယ်တော့မှမဟုတ်ဘူးဆိုလို့ရှိရင်ဒုတိယဆက်နိုင်ကတုံရင်ဖြစ်မယ်၊ပြုတ်မယ်၊အံ့မယ်၊အများကအိတ်မစရာတွေဖြစ်မယ်။ကျောင်းသားသားဖြစ်မယ်ခေါင်းထင်မပုံရည်တည်နေမယ်ကျောင်းထင်မအတန်းနေကြရမယ်ခေါင်းထင်မအထူးတွေခံစားရမယ်ရစီစီတွေပြန်လာမယ်ရှင်တုံမောပန့်မယ်အပေါ်ယူပြန်လို့တက်လာတယ်ဖြစ်တော့ခက်မတင်ဘူးဆိုတော့ဒီသတိလေးမျိုးပြီးတော့ရုပ်ပြအထက်ဆုံးရှုံးသွားနိုင်မှာသူကချုပ်လို့ပြကြတော့ဒီလိုကိုရုပ်ပြချက်နဲ့အရေးကြောင်ဆောင်နေလို့ခေါ်တာပေါ့ဒေါသထက်လို့ဒီတောင်းကျင်းလူတွေကိုသင်ပြူလေဒီချက်ကကိုယ့်ကိုတက်တည်တာမျိုးတိဖြစ်နိုင်မှာ
ဟုတ်ကဲ့ဆရာတကယ်လို့များဒီအရက်ကိုမဖြတ်နိုင်ခဲ့ရင်ဘယ်လိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်နိုင်လဲဆရာ
။ဥက္ကဏကျန်းမာရေးနဲ့ပတ်သက်ရင်တော့အဓိကအသေး၆ပဲဒီကိစ္စတွေ။ဒါကြောင့်လည်းဆိုတော့သောသမြအရက်ကိုအသေးကတောင်းရင်ဖြစ်ခဲ့ပြီးနေရလို့ပဲဖြစ်ပါတယ်။နောက်နှလုံးရောဂါဖြစ်နိုင်တယ်။ကိုယ်လက်ကျက်သားတွေပါနေတဲ့ရောဂါဖြစ်နိုင်တယ်။နောက်လက်ကြည့်ပဲသောက်တဲ့အခါကျရင်တချို့ကခင်းမိမိမိသောက်တတ်ကြတယ်။အစာအာဟာရထုတ်တဲ့ရောဂါတွေဖြစ်နိုင်တယ်။အထူးသဖြင့်တော့ကတ်တမင်ဘီ1ဖြစ်တဲ့ယောဂာလေးဖြစ်နိုင်ပါတယ်။ဒီပြေလိုယောဂာ၊နောက်လေငန်းဆက်တဲ့ယောဂာလည်းဖြစ်တယ်။ပြီးတော့ရက်တောက်တဲ့ခါကျတော့ကုက္ကဟာစနစ်ကလည်းကျဆင်းတယ်။ဒီဒီယောဂာအပေါင်းကြီးကုဆက်ယောဂာလေးဖြစ်ပါနေမှာ။အတချို့စင်စာတွေလည်းပဲရက်လုံးချုံတောက်တာနဲ့ဆက်ဆက်ဘူးသူကလည်းအတဲကန်စားပါ
။ဟုတ်ကဲ့ဆရာ။စိတ်ပိုင်းဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်လို့ရော
။ဖြစ်တဲ့ကျဆင်းတဲ့ယောဂာလေးဖြစ်တဲ့ဒီမှတ်ဉာဏ်လေးချေရင်းတော့တခြားသူ့အပေါ်မှာတဏှာလုံခဲ့တာလေးနောက်ပို့ပြီးတော့အခြေအနေဆိုးလာလို့ရှိရင်ကိုယ်ကိုတက်ပြီလေအထိဖြစ်ပါနိုင်ပါလေ။နောက်အရက်တော့ပြီးတော့စိတ်ကမ်းဖြစ်နေ၊ခက်ခက်ကြံရရှိနေ။ဒီဆိုးရတော့အရက်တော့ပြီးမတော်ဆိုင်ကြီးစီးတယ်မတော်ရင်လေးပေါင်းကြတယ်။မတော်ဆာထိခိုက်မှုတွေဖြစ်ပြီးပတ်သက်ဆုံးဆုံးတာတွေဖြစ်တတ်ပါလား
။ဟုတ်ကဲ့။လူမှုစီးပွားဆိုင်ရာဒီနောက်ဆက်တွဲဆိုးကျိုးတွေရော
။ဒီလိုဆိုလို့ရှိရင်ခုအတမေဝန်ကြောင့်လို့ကိုစိတ်မနစ်စားမလုပ်နိုင်တော့။ဆန်းဆန်းကြီးချက်နေ။အလုပ်ကမှစိတ်မပြေဖြစ်နေ။အလုပ်ထုတ်ခံရတာမျိုးတွေရှိနေ။နောက်စီးပွားရေးလေးချက်နေတာတွေဖြစ်နေ။ဒီနေ့တည်းချင်းကိုဝေကုန်ဖြစ်တဲ့အတွက်ကြောင့်မလို့ဆင်းရဲသူနဲ့နိုင်ပါတယ်။ပြီးတော့လူမှုကောင်းတဲ့ဆက်ဆံရေးမှာဆိုလို့အင်အားကြီးစင်မကြီးဟာတို့နောက်ခံရတော့တာဖြစ်တာပြောတာလူတက်တာလေးဖြစ်ပွားနိုင်ပါတယ်။အဲ့တော့သူတွေမကဘူး။သူ့ပေါင်းချင်းမှာရှိတဲ့လူများလည်းဒုက္ခအောင်းဆုံးနဲ့ရင်ဆိုင်ကြုံရနိုင်ရပါတယ်။သူတို့ရဲ့တမိသားစုထဲမှာဒီဆွေးနေတဲ့လူအင်အားကြီးဖောက်ရင်သူရှိမယ်ဆိုလို့ရှိရင်တမိသားစုလုံးလူလုံးမလားဖြစ်ကြတာပေါင်းချင်းမှာသိနေရပါတယ်။
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပြနေတဲ့ကျမ်းမာရေးခန္ဓာကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးနှาศင်နိုင်ပါတယ်ရှင်။မြန်မာရေးသုံးသက်ချက်ကိုမထုတ်လွှင့်ခဲ့စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်။အားရှင်များရှင်။နိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေရဲ့ပြဋ္ဌာန်းနိုင်မှုလွတ်တော်မှာကြိုးပမ်းနေပါတယ်။အနာပိုင်တွေကစောင့်ကြည့်တာ၊နောက်ရောက်ခံတာ၊ဖမ်းတာ၊စီးတာ၊ရှာဖွေတာတွေကြောင့်နိုင်ငံသားတွေရဲ့လူခွင့်ရေးထိခိုက်မဲ့အခြေအနေကိုကာကွယ်ဖို့အရွယ်ထားတာဖြစ်ပေမဲ့လုံခြုံရေးတာဝန်တွေမှာထိခိုက်နိုင်တယ်လို့ကန့်ကွက်တာတွေလည်းရှိပါတယ်။ပုဂ္ဂလိကလွတ်လပ်ခွင့်နဲ့နိုင်ငံလုံခြုံရေးဘာကိုဦးစားပေးသင့်တယ်လဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောရရှင်တွေအနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အခါမှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းတစ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။
လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့ပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေရဲ့အစီရင်ခံစာကို NLD အစိုးရလက်မခံနိုင်လို့အငင်းပွားနေရပုံကိုဦးအောင်ခင်ကတုံ့သက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့တူတင်ပြထားပါတယ်ရှင်
ဒေါအောင်စားစုကြည်ခေါင်းဆောင်နဲ့ NLD အစိုးရတက်လာပြီးမြင်လူ့အခွင့်အရေးအခြေအနေဟာကောင်းမွန်လာတာမဟုတ်ဘူးလို့လူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကသုံးသပ်ပါတယ်။အရင်အစိုးရဟောင်းတွေထားခဲ့တဲ့အငွေစိုးကိုဆက်ခံရရှိတဲ့ NLD အစိုးရဟာမနိုင်တဲ့ဝင်ကိုထားရတယ်လို့ဖြစ်နေပါတယ်။လူ့အခွင့်အရေးအများဆုံးချိုးဖျက်တဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေအပေါ် NLD အစိုးရဩစာမညောင်းတာကိုထောက်ပြကြပါတယ်2016မှာလူ့အခွင့်အရေးချိုးဖျက်မှုတိတိသာသာများလာတယ်လို့ပြည်တွင်းအရတားအဖွဲ့73ဖွဲ့ပါဝင်တဲ့လူ့အခွင့်အရေးမှတ်တမ်းခွင့်ရက်ကလည်း February 10ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြပါတယ် Human Rights Watch လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့ October 31ရက်နေ့ထုတ်အစီရင်ခံစာကိုတော့တမရယုံကညင်းဆူထားပြီးဖြစ်ပါတယ်ဒါပေမဲ့လုံးလုံးဆယ်အငင်းပွားနေရတာကကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ဖေဖော်ဝါရီလ3ရက်နေ့ထုတ်53မျက်နှာ flash report ရုပ်ချင်းအစီရင်ခံစာဖြစ်ပါတယ်။ဒေါ်စားစုကြည်ကတယ်လီဖုန်းဆက်ပြီးတုံ့ပြန်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့သတင်းထုတ်ပြန်ပြီးရှင်းလင်းတာမျိုးလည်းလုပ်ပါတယ်
။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီမှဒေါ်စုဥက္ကဋ္ဌဖြစ်ပြီး၄လကျော်မှရခိုင်ပြည်နယ်မြောက်ပိုင်းကိုမွတ်စလင်လက်နက်ကိုင်တစုကဝန်တိုက်လို့ဝန်ထမ်းအချို့အသေဆုံးပါတယ်။ဗမာဆိုရဘက်ကတုံ့ပြန်တဲ့အခါမှာဘင်္ဂလီရိုဟင်ဂျာများပြားဘင်္ဂလားဒေ့ရှ်ဘက်မှဝင်ရောက်ခိုလုံကြပါတယ်2016အောက်တိုဘာ9ရက်ကစပြီးဘင်္ဂလားဒေ့ရှ်ကိုဝင်ရောက်လာသူ200ကျော်ကိုကုလသမဂ္ဂဒုက္ခသည်ယုံကအဖွဲ့ဝင်4ဦးက2019ဇန်နဝါရီလမှာတွေ့ဆုံမေးမြန်းပြီးဖေဖော်ဝါရီ3ရက်မှာအစီရင်ခံစာထုတ်ပါတယ်ဝင်ရောက်ခိုလုံသူ 66,000 ရှိမယ်လို့ခန့်မှန်းတဲ့အထက်က200ကျော်ကိုရွေးပြီးမေးမြန်းပါတယ်ဂျိုဒူးကရိုက်တဲ့တပ်ပုံ Amnesty လူအခွင့်ရေးအဖွဲ့လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့နဲ့တခြားကုလအစီရင်ခံစာကိုကိုးကားတယ်လို့ဆိုပါတယ
်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့လူသတ်မှုပဋိမ့်မှုလူရဲ့ဖြစ်စည်းမှုနဲ့အခြားအကြမ်းဖက်မှုတွေကိုတွစ်ဆုံမင်းမြန်းသူ200ကျော်ကတက်သေးထွက်ဆိုတာဖြစ်ပါတယ်မွတ်စလင်လက်နက်ကိုင်တစုရဲ့တိုက်ခိုက်မှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်10ဦးတေဆုံးတာကိုအကြောင်းပြပြီးအစိုးရတပ်ကနေမြေရှင်းလင်းရေးလုပ်ပါတယ်ဒီကိစ္စကိုကုလသမဂ္ဂလူ့အခွင့်အရေးရုံးကဝေဖန်တဲ့အခါသူတမရဦးမြင့်ဆွေဦးဆောင်တဲ့စုံစမ်းရေးကော်မတီကိုဒီဇင်ဘာ1ရက်နေ့မှာဖွဲ့စည်းပြီးရက်ပေါင်း60အတွင်းအစီရင်ခံစာထုတ်ပြန်မှုတာဝန်ပေးထားပြီးမှဝတရားပြက်ကွက်သွားပါတယ်။ဒီတော့အတွင်းကုလသမဂ္ဂဒုက္ခသည်ရုံးကအမှုတမ်း4ဦးဟာဇန်နဝါရီလ10ရက်က23ရက်အထိ16ရက်ကွင်းစင်းလေးလာပြီး10ရက်အတွင်းမှာရုပ်ချင်းအစီရင်ခံစာထုတ်ပြန်နိုင်ပါတယ်။
မြန်မာဆိုရစုံစမ်းရေးကော်မရှင်ရက်60အတွင်းမလုံနိုင်လို့တက်တန်းထပ်တိုးပေးရတဲ့ကိစ္စကိုကုလသမဂ္ဂအဖွဲ့က26ရက်အတွင်းစုံစမ်းလေ့လာပြီးရုပ်ချီးအစီရင်ခံစာထုတ်ပြန်တာကိုအစိုးရစုံစမ်းရေးကော်မရှင်ကစစ်ဆေးနေတယ်လို့ဖေဖော်ဝါရီလ10ရက်နေ့ထုတ်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်ကဖော်ပြပါတယ်ဆွဆွဲတဲ့အတိုင်းပြစ်မှုကျူးလွန်တဲ့အထောက်အထားအခိုင်အမာရှိတယ်ဆိုရင်အရေးယူမယ်လို့ဖော်ပြပါတယ်ဘင်္ဂလီရိုဟင်ဂျာ200ကျော်ရဲ့တက်တေထွက်ချက်အသေးစိတ်ကိုဖော်ပြတဲ့ကုလသမဂ္ဂရုပ်ချီးအစီရင်ခံစာကို NLD အစိုးရလက်မခံနိုင်ဘူးဆိုတာကိုတော်ဝိုက်တဲ့နီးနဲ့အကြောင်းပြန်လိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကဒါကာမြို့မှာကျင်းပတဲ့စီးဝေးမှာလည်းမြန်မာကိုယ်စားလှယ်ကလက်မခံနိုင်ကြောင်းညင်းဆိုခဲ့ပါတယ
်။ဘင်္ဂလီရိုဟင်ဂျာကိစ္စမှာဝါဒပြန်လှုပ်ကြံတဲ့သတင်းနဲ့သတင်းမှားတွေရဲ့ဒဏ်ကိုဗမာအစိုးရခံနေရတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဆိုပါတယ်။ရိုဟင်ဂျာကိစ္စကိုနိုင်ငံခြားစာနယ်ဇင်းအချို့ကထင်သလိုလှုပ်ကြံပုံကြီးချက်တာရှိတယ်လို့ပြည်ပရောက်ရိုဟင်ဂျာကလည်းတစ်ဖက်သက်ထိုးနဲ့တိုက်ခိုက်ရေးသားတာတွေရှိပါလေ။ဒါပေမဲ့အစိုးရဟာကိုလုံးဆရာရှိတာတွေကိုတိတ်ခါရှိရှိလုပ်ကင်ပြီးအချိန်မီအစီရင်ခံစာထုတ်နိုင်ရင်ဝါဒပြန်တာတွေကိုယူဆိုင်စရာမလိုပါဘူး။တလို့မလုပ်နိုင်မဲ့သူများရေးတဲ့အစီရင်ခံစာကိုအမြဲတမ်းညှင်းဆုံနေရတဲ့အဆင့်ကမတက်နိုင်ရင်ကြားလေယုံရခက်လေဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂကိုယ်စားလှယ်ရန်ဟီလီကဇန်နဝါရီလ20ရက်နေ့ကမှတ်ချက်ချသွားပါလေ။ဒုသမရဦးမြင့်ဆွေခေါင်းဆောင်တဲ့စုံစမ်းရေးမစ်ရှင်နဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့စုံစမ်းမှုတွေဟာထွက်ပြီးသားအစီရင်ခံစာတွေကိုတုံ့ပြန်မှုသာယူရတာမို့အပြည်ပြည်ဆိုင်ရာကယုံကြည်ပါမလားဆိုတာတန်လျာရှိစရာဖြစ်နေပါတယ်။ပြည်ကြားလွတ်လပ်ပြီးတိတ်ခါရှိတဲ့ကော်မရှင်ကသာဓမ္မဒိဋ္ဌံကြကြစုံစမ်းစစ်ဆေးနိုင်လိမ့်မယ်လို့ယူဆကြပါတယ်။ ဘင်္ဂါလီလူညာပြဿနာဟာပြည်လည်နိုင်မှုနိနေသာသာအစီရင်ခံစားရေးတဲ့ကိစ္စမှာတောင်အကြီးအကျယ်အငင်းပွားနေရပါတယ်ခင်ဗျာ
ဥဟောင်းခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင် VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါတော့မယ်ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ဖြင့်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တိုင်းနာအဖွဲ့တွေအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေး NCA စာချုပ်မှာလက်မှတ်ရေးထိုးဖို့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကနေတိုက်တွန်းပြောဆိုခဲ့ပါတယ်။တန်ဖြူစီရဲ့ဖျားသုံးစုလက်မှတ်ပေါ်မှာရှိတဲ့မွန်ပြည်သက်ပါတီအောက်ခွန်ဂိတ်နှစ်ခုကိုအစိုးရတပ်မတော်ကနေဝင်ရောက်သိမ်းပိုက်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရဘက်ကပြန်လည်ခွင့်ပြုလိုက်တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကနေတိုင်းရင်းသားအဖွဲ့တွေအနေနဲ့မိမိကိုမိမိယုံကြည်မှုအပြည့်နဲ့တနိုင်ငံလုံးအပြည့်ခတ်ရစေးရေး NCA စာချုပ်လက်မှတ်ရေးထိုးပြီး21ရာစုပင်လုံညီလာခံဒုတိယအကြိမ်မှာပါဝင်လာဖို့ရှမ်းပြည်တောင်ပိုင်းပင်လုံမြို့မှာ290ပြည့်ပြည်ထောင်စုနေအခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလက်နက်ကင်အားလုံးမိမိကိုမိမိအပြစ်ရစာချုပ်လက်မှတ်ထိုးဖို့ပြောဆိုတိုက်တွန်းနေပေမဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့အားလုံးတစ်ဖက်မှခြံလက်တာမရှိဘဲအားလုံးပါဝင်ဖို့လိုအပ်တယ်လို့တိုင်းရင်းသားခေါင်းဆောင်များဘက်ကပြောပါတယ်တပ်မတော်ကထိုးစစ်ဆင်နေတဲ့၍တောင်တန်းဒေသတိုင်းရင်းသားခေါင်းဆောင်တွေနဲ့ဗိုလ်ချုပ်အောင်ဆန်းတို့သဘောတူလက်မှတ်ရေးထိုးခဲ့တဲ့1948ပင်လုံစာချုပ်ကိုအကောင်အထည်မဖော်နိုင်တဲ့၍စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုဖော်ဆောင်နိုင်မှာမဟုတ်ဘူးလို့ပြည်ထောင်စုနဲ့ငြိမ်းချမ်းရေးစကားဝိုင်းမှာထူးဖိတ်ကြားခံရတဲ့ရှမ်းလူငယ်ခေါင်းဆောင်ဆိုင်အောင်မြင့်ဦးကပြောပါတယ်
တံပူစီရဖျားသုံးစုလမ်းမအပေါ်မှာရှိတဲ့မွန်ပြည်တပ်ပါတီရဲ့အကောက်ခွန်ဂိတ်နှစ်ခုကိုဖေဖော်ဝါရီလ14ရက်နေ့ကအစိုးရတပ်မတော်ကနေဝင်ရောက်သိမ်းပိုက်လိုက်တယ်လို့ပါတီသာဝန်ရှိသူတွေကပြောပါတယ်မွန်ပြည်တပ်ပါတီရဲ့အကောက်ခွန်ဂိတ်ဖြစ်တဲ့ဖျားသုံးစုအနီးရှိတဲ့ဖျားကုန်းနဲ့တံပူစီရမြို့နယ်ဇင်းနေပင်ဂိတ်ကိုသိမ်းယူလိုက်ပြီးလုံလုံးဆယ်ဆယ်မွန်ပြည်တပ်ပါတီဘက်ကတတ်ဆုတ်ထားတယ်လို့သိရပါတယ်ဖျားသုံးစုမြို့မှာလည်းနှစ်ဖက်တပ်ဖွဲ့တွေစစ်ရဲတဲ့အနေအထားကြောင့်ဈေးဆိုင်တချို့ပိတ်ထားရပြီးဒေသခံတွေလည်းကြောက်လန့်နေကြတယ်လို့မြို့ခံတွေကပြောပါတယ်ဖေဖော်ဝါရီ၁၂ရက်နေ့က90ချိန်မြောက်မွန်မြူရာနေ့မှာစေယူပြခန္ဓာမလုတ်ဆောင်ဖို့မြန်မာတပ်မတော်ကနေညွှန်ကြားချက်ပေးလာတဲ့အပေါ်မှာမွန်မြူတပ်ပါတီဘက်ကလက်မခံပယ်ချခဲ့တဲ့အတွက်အခုလိုအကြကန်လာတယ်လို့မွန်မြူတဲ့အရာရှိတွေကပြောပါတယ
်ဖေဖော်ဝါရီလ13ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာစိုက်ထူထားမဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တုဖွင့်ပွဲကိစ္စကချင်ပြည်နယ်ပေါင်းစည်းပါတီကချင်နှချင်းခရိယာဖွဲ့ချုပ် KBC ကနေကန့်ကွက်ကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ထံပြီးခဲ့တဲ့အပတ်ကစာပေးပို့ခဲ့ပါတယ်ကချင်လူထုဟာဗိုလ်ချုပ်အောင်ဆန်းရဲ့ပင်လုံကတိကဝတ်အကျိုးအမြတ်ခံစားမှုမရှိသလိုအခုချိန်ဟာလည်းတပ်မတော်ရဲ့ထိုးစစ်ကြောင်းဒုက္ခသည်တွေစစ်တမ်းအလူလဲခံနေရချိန်မှာဗိုလ်ချုပ်အောင်ဆန်းပုံတူကျေးရုပ်လုပ်ဖို့ကိစ္စကိုပြည်သူတွေကအပြင်းထန်ကန့်ကွက်ခဲ့တာကြောင့်ရက်ဆိုင်ထားရန်စတင်ခဲ့တာဖြစ်တယ်လို့ KBC ပြန်ကြားရေးတာဝန်ခံဆရာဘရောင်ကပြောပါတယ်အခုလိုကန့်ကွက်မှုတွေရှိနေပေမဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုမြစ်ကြီးနားမြို့ပြည်ထောင်စုလမ်းဆွန်ဘရာဘုံလမ်းစုံနဲ့တန်လန်းနီစိမ့်မြအေးအပန်းချံမှာဖွင့်ပွဲလုပ်ခဲ့ကြောင်းသိရပါတယ
်ကချင်ပြည်နယ်ဖန်ကားမြို့နယ်သွင်းရှိနတ်မော်ကျေးရွာနီးမင်္ဂလာတော်ဝင်ကြောင်းမြသူဖော်ရေးကုမ္ပဏီတစ်ခုမှာမြေသားပြိုကျမှုကြောင့်တပိုင်းတနာကြောက်သူဖော်ရေးသမား9ဦးသေဆုံးခဲ့ပါတယ်အခုသေဆုံးသူတွေဟာကုမ္ပဏီကလုပ်သမားတွေမဟုတ်ပဲတပိုင်းတနာကြောက်သူဖော်သူတွေဖြစ်တယ်လို့လုံခင်းသေးတာကအန်နီတီလှွတ်တော်ကိုစလဲဦးတင်စိုးကပြောပါတယ်အဆိုပါဖြစ်စဉ်ဟာဖေဖော်ဝါရီလ9ရက်နေ့ည9နာရီခွဲခန့်မှာဖြစ်ပေါ်ခဲ့ပြီးအခုလိုလူအများပြားသေဆုံးမှုဟာ2019ခုနှစ်အတွက်ပရမဆုံးအကျဉ်ဖြစ်ကြောင်းကချင်မျိုးရလူမှုဖွံ့ဖြိုးရေးဖွဲ့ခေါင်းဆောင်ဦးလုံမုံလတောင်ကပြောပါရယ်ဖာကဒေသတွင်ကုမ္ပဏီပေါင်း900ကျော်ရှိပြီးတရားဝင်ကုမ္ပဏီတွေရှိသလိုတရားမဝင်တဲ့ကုမ္ပဏီပေါင်းလည်းမြောက်များစွာရှိနေပြီးတချို့ကုမ္ပဏီကတော့ကြောင်မြင့်သူဘော်ခွေလိုင်စင်ကုန်နေတဲ့ကုမ္ပဏီတွေလည်းအများပြားရှိနေတဲ့အတွက်အစိုးရအနေနဲ့ပြန်လည်စစ်ဆေးဖို့လိုအပ်နေတယ်လို့ဦးလုံမုံလတောင်ကပြောပါရယ်
2016ခုနှစ်အတွက်အမေရိကန်နိုင်ငံရောက်ရခိုင်မိသားစုတွေစုပေါင်းချင်းမြင့်တဲ့ရခိုင်အမျိုးသားစွမ်းဆောင်ရေးစုကိုဝန်လက်ဖောင်ဒေးရှင်းကစားရေးဆရာဝေဟင်အောင်နဲ့ကြောက်ဖြူကျေးလက်ဒေသဖွံ့ဖြိုးရေးအသင်းဥက္ကဋ္ဌကိုမောင်အေးတို့ကိုဒီလ12ရက်နေ့ကကြောက်ဖြူမြို့မူလာယာမဖုံးတော်ကြီးကျောင်းမှာအခမ်းအနားနဲ့ချင်းမြင့်ခဲ့ပါတယ်စုအဖြစ်ရွှေတကြက်သားနဲ့ကြက်ငွေ5သိန်းစီစုချင်းမြင့်ခဲ့တာဖြစ်ပြီးစုချင်းမြင့်ခံရတဲ့ကိုမောင်အေးကတော့လက်ရှိမှာရခိုင်တပ်မတော်နဲ့ဆက်သွယ်မှုနဲ့ထောင်ချခံရတဲ့အတွက်သူ့ကိုယ်စားမိသားစုကစုလက်ခံခဲ့ပြီးကိုဝေဟင်အောင်ကတော့ကိုယ်တိုင်တက်ရောက်လက်ခံခဲ့တယ်လို့အခမ်းအနားစီစဉ်သူတို့ကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်မှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရဘက်ကပြန်လည်ခွင့်ပြုလိုက်ပြီဖြစ်ပါတယ်။အခုလိုကျင်းပခွင့်ပြန်လည်ရရှိတာကြောင့်ချင်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်မှာအမြန်ဆုံးကျင်းပသွားမှာဖြစ်တယ်လို့ CNF ဘက်ကနေပြောဆိုထားပါတယ်။အကြောင်းဆိုကိုတော့ကိုစလိုင်းကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေတင်ဆက်ထားပါတယ်ရှင်
။ဆိုင်ကခံခဲ့ရတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုအစိုးရဘက်ကနေပြန်လည်ခွင့်ပြုလိုက်တာကြောင့်ချင်းမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်သံတလိုင်မြို့မှာ၃ရက်ကြာကျင်းပသွားမယ်လို့ချင်းမျိုးရာသားဦးစီအက်ဒုတိယဥက္ကဋ္ဌဆလိုင်းလျံမုံစာခေါင်းကပြောပါတယ
်မနေ့ညပဲကျွန်တော်တို့ချင်းချိုင်းကောင်စီကကျွန်တော်ချီကိုကြောင်းကြားထားပါတယ်ဆိုတော့အဲ့ဒီကြောင်းကြားထားတဲ့ဟာကိုကျွန်တော်ချင်းမျိုးသားတပ်ဦးတင်မှာကျွန်တော်တို့ခေါင်းဆောင်ပိုင်းမှာကျွန်တော်တို့တိုက်ပွဲမျိုးလုပ်ပါတယ်ဆိုတော့ချန်ပီယံကျွန်တော်တို့စဉ်းစားထားတာတော့ဖေဖော်ဝါရီလ23 24 25မှာကျင်းပဖို့ကျွန်တော်တို့ညီမပြင်ဆင်ထားပါတယ်အတီတော့မဟုတ်သေးဘူးစက်ကြောဆွေးနွေးရမယ
်မလပါရမပါမှာပြန်လဲကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးဒုတိယစည်းဝေးမတိုင်ခင်ဂျာကာလာမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်မှာမလုပ်သေးပဲဆိုင်ငံ့ထားဖို့ဖေဖော်ဝါရီလ6ရက်နေ့ကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကြောင့်27ရာစုပြည်လုံးညီလာခံစည်းဝေးမတက်ဖို့စဉ်းစားနေတယ်လို့ CNF ဘက်ကထုတ်ပေါ်ပြောဆိုလာခဲ့တယ်လို့ချင်းနိုင်ငံရေးပါတီအရဖက်ဖွဲ့စည်းတဲ့ဖွဲ့စည်းထားတဲ့ချင်းမျိုးရာနိုင်ငံရေးဆွေးနွေးမှုပူးပေါင်းရေးကော်မတီကလည်းခွေပြူတောင်းဆိုမှုတွေပြုလုပ်လာတဲ့နောက်ပိုင်းတပတ်ကြာဖေဖော်ဝါရီလ23ရက်နေ့ကပြန်လည်ခွေပြူပေးတာလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးချင်းမျိုးရာဒီမိုကရက်တစ်ပါတီအသွင်းမှုစလိုင်းကျဲကိုပစ်ထောင်ကတော့ဒါဟာ NCA စာချုပ်အရမိမိတို့လုတ်ပိုင်ခွင့်ဖြစ်တာကြောင့်အခုလိုပြန်လည်ခွေပြူတာအကောင်းမြင်ပေမဲ့ချီးမွမ်းစရာမလိုဘူးလို့ဆိုပါတယ်။
သူတို့ရဲ့ခွင့်ပြုတဲ့ပေါ်မှာသူတို့ကသူတို့ကိုချီးမွမ်းကြတယ်မလို့လေဒါသူတို့ရဲ့အခွင့်အရေးပေါ့နောက်ချက်ကတော့ဒါက NCA တိုင်းထားတဲ့လောက်ပိုင်ခွင့်ပြုလေ
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ဆိုရင်ချင်းပြည်နယ်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးမှုကြီးကြပ်ရေးကော်မတီကိုဖွဲ့စည်းရမယ်ဆိုပြီးအဲ့ဒီအတွက် CNF ဘက်ကအသိအဖြစ်နေပြီလို့ CNF ဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလှမုံစာခေါင်းကပြောပါတယ
်နံပါတ်1အနေနဲ့သူကနေတာတော့ကျွန်တော်ဘခုကနေပြီးတော့ပေါ့ဒီတော့ချင်းချင်းရလာဥက္ကဋ္ဌဥက္ကဋ္ဌဥက္ကဋ္ဌတော့ကျွန်တော်တော့ဆက်ဆူစီနေရတော့ဒီတိုင်းပြန်ပြပါလားသူရဲ့ဥက္ကဋ္ဌအတိုင်းချင်းပြနေရနေပြီးတော့အပြောသားရှင်းနေရင်ရွှေနေကိုကြည့်ချက်ဖို့ကော်မတီမှာပါဝင်မဲ့လူတွေရွှေချင်အဲ့ဒါရွှေချင်လို့ရှင်တော့ကျွန်တော်ရှင်းနေပါတော့ရွှေပြီးတော့အတက်ကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရတော့ပါဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီနေ့မှာတော့ဘာမှခက်ခဲမရှိတော့ဘူးလို့
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်တနင်္သာရီတိုင်းနဲ့နေပြည်တော်မှာကျင်းပခဲ့ပြီးဖြစ်တယ်လို့ရှမ်းပြည်နယ်က RCSF ဒေတာနဲ့ပို့ PNL လို့ဒေတာဘက်မှာလည်း27ရက်စုပင်လုံညီလက်ခံဒုတိယကြိမ်စီဝေးမတိုင်ခင်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့မြန်မာအစိုးရပြန်ကြိုင်းဝင်ကြီးဌာနကြီးကြပ်မှုနဲ့ရခိုင်ပြည်နယ်အတွင်းဒီလအစပိုင်းမှာစတင်ထုတ်လွှင့်တဲ့ Mayu FM Radio အစီအစဉ်ကိုရပ်တန့်ပေးဖို့အတွက်ရခိုင်ပြည်နယ်ကမြို့တချို့မှာဆန္ဒထုတ်ပေါ်တောင်းဆိုမှုတွေတပြိုင်တည်းပြုလုပ်ခဲ့ကြပါတယ်ဒီအကြောင်းကိုတော့မောင်အေးကနေအခုလိုတင်ဆက်ထားပါရရှင်
။ Mayu FM Radio ထုတ်လွှင့်မှုကိုရက်တံပေးဖို့ရခိုင်ပြည်နယ်ကပုတိတော်မောက်တော်မြောက်ဦးကြောက်တော်တောက်ကောက်စားတဲ့မြို့တွေမှာဆန္ဒထုတ်ပွားခဲ့ကြတာဖြစ်ပြီးဆန္ဒထုတ်ပွားတောက်ဆိုရတာနဲ့ပတ်သက်လို့ပုတိတော်မြို့မှာဥဆောင်သူတို့ဖြစ်သူကိုမောင်ဝန်းနိုင်ကအခုလိုပြောပါတယ်
။ကျွန်တော်ဒီ Mayu FM Radio ကကိုဆန္ဒပြတဲ့အကြောင်းရင်းကပုတိတော်မောင်တော်ရဲ့အတွက်သုံးလုံးနေတဲ့ situation ကြီးက Mayu data လို့ခေါ်တယ်။အဲဒီ Mayu data ကိုအခြေခံပြီးတော့ဒီငွေကြေးနဲ့ပတ်တဲ့ဥစ္စာကိုကျွန်တော်ဒီကောင်မောင်တော်ဒီကောင်မနေတဲ့ဌာနတဲမဲတွေခေါင်းကိုတော့မှမတွေ့နေတဲ့ဗင်္ဂလီရဲ့အရေးပေါ်ကတကယ်ကျမလုပ်ပေးနေတဲ့ဆိုရင်ကျွန်တော်တို့ဌာနတဲမဲကိုမလေးစားရောက်တဲ့အတွက်ကျွန်တော်တို့ကတက်ကောဆန္ဒပြခြင်းဖြစ်ပါတယ
်။ Mayu FM Radio ကိုဖေဖော်ဝါရီလတနေ့ကစလို့ပြန်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ရခိုင်မြန်မာဗ င်္ဂလီသုံးဘာသာနဲ့ထောက်လွှမ်းနေတာပါစန္ဒထောက်ဖို့အဝေးတွေကိုဘုသိတော်မောက်တော်ယသိတော်မြောက်ဦးတောင်ကုတ်ကြောက်တော်နဲ့မြေပုံစရွယ်မြို့တွေမှာဒီလဆေးရနဲ့ကတပြိုင်တည်းပြုလုပ်ခဲ့ကြတာဖြစ်ပါတယ်မေယူ FM ရေဒီယိုထောက်လွှမ်းတဲ့အပေါ်ဒေသခံရခိုင်တရန်သားတွေရဲ့စိုးရိမ်မှုအခြေအနေကိုမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေသန်းကအခုလိုပြောပါတယ်
တိုင်းဒေသမျိုးတွေ135မြို့တောင်မှဒီ FM ရေဒီယိုဆိုင်နိုင်တာမရှိသေးတဲ့အခါမှာအဲဒါမဟုတ်တဲ့နိုင်ငံသားလည်းမဟုတ်သေးတဲ့လူတွေပေါ်မှာဒီလိုအခွင့်အရေးပြည့်စုံအားဖြင့်ဒီလူတွေကိုအပြစ်မှတ်ပြုရရောက်တယ်ခိုးဝင်လာတဲ့ပြည်သူတွေကိုအခွင့်အရေးပြည့်ရရောက်တယ်ဒါမျိုးတစ်ချိန်ကလည်းဝင်ကြအတန်းဆုံးဌာနဆိုပြီးတော့ဦးနှုတ်ခင်မဒီလူတွေကိုစည်းရုံးနဲ့အနေနဲ့လုပ်ခဲ့ဒီနေ့တည်းဒီကြမ်းတွေကိုကျွန်တော်ခံရတာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ပြည်သူကစိုးရိမ်ပါလေ
မြေယူ FM ရေဒီယိုစီစဲကိုမောက်တော့ခရရဲ့အတော့မှာစိတ်ဝင်စားမှုမရှိသလိုဗင်္ဂလီတွေလည်းနားထောင်သူမရှိသလောက်လို့မောက်တော့မြို့နယ်မင်းကြီးရွာသားတူဦးကပြောပါတယ်မြေယူ FM ထောက်လွှမ်းရတာကတော့မောက်တော့ဒေသမှာမကြသိမီကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေနဲ့ဆက်ဆက်ပြီးမမှန်သတင်းတွေအများအပြားထွက်ပေါ်နေတဲ့အတွက်ဒေသတော်မှာနေထိုင်သူတွေသတင်းအချက်အလက်အမှန်ရရှိရေးနဲ့ဒေသတော်နိုင်ငံတော်အစိုးရဝန်ကြီးဌာနအသီးသီးကဆောက်ရွားပေးနေတဲ့အစီအစဉ်တွေကိုသိရှိအောင်ပြန်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ထောက်လွှမ်းပေးနေတာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကူနာဆင်ကြရမှာပါရှင
်။တရင်သားအဖွဲ့တွေအနေနဲ့မိမိကိုမိမိယုံကြည်မှုအပြည့်နဲ့တနိုင်ငံလုံးအပြည့်ခတ်ရက်စေး NCA စာချုပ်လက်မှတ်ရေးထိုးဖို့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကနေရှမ်းပြည်တောင်ပိုင်းပင်လုံမြို့290ပြည့်ပြည်ထောင်စုနယ်အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနေဆက်ဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီထိရေဒီယိုအစီအစဉ်အစဆုံးကိုအတန်လွှင့်ချင်းပြပြချင်းည 10:00 နာရီကနေ 11:00 နာရီထိလိုင်းတိုမီတာ 32.50 လို့ကနေနားဆင်နိုင်ပါတယ်ရှင်မနေ့ကတောက်ကြနေမနေ့ဖက်6:00နာရီကနေ9:00နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ 32.40 နဲ့ 49 လို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ကြာသာပတင်းနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်အစီအစဉ်အဆုံးမတက်ခင်မှာထိတ်တန်းရောက်ဒေတာတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်
။ဣသရေလနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးပြစ်ခတ်ထားဖို့သမ္မတဒေါ်နယ်ထရမ့်ကယာထားတဲ့သူကိုဒီကနေ့အထက်လွှတ်တော်မှာစမ်းစစ်ကြားနာဖို့ရှိပါတယ်။သမ္မတထရမ့်နဲ့ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူတို့အင်ဖြူတော်မှာတွေ့ဆုံပြီးညီညွတ်ရေးစကားပြောခဲ့ကြပြီးတဲ့နောက်တစ်ရက်အကြာမှာပဲအခုကြားနာပွဲကိုလုပ်မှာပါ။ရှေ့နေဒေးဗစ်ဖရိုင်မန်ကိုထက်လွှတ်တော်နိုင်ငံသားရေးရာကော်မတီကဒီကနေ့စမ်းစစ်မေးမြန်းမှုစီစဉ်ထားတာဖြစ်ပါတယ်။သူဟာဣသရေလအခြေချအင်ယာရီကိစ္စထောက်ခံသူတူဖြစ်ပြီးဣသရေလကအမေရိကန်တန်ယုံကိုတယ်လီဗီမျိုးတော်ကနေဂျေရုဆလင်ကိုရှေ့ဝေကိစ္စတိုက်တွန်းပြောဆိုနေသူလည်းဖြစ်ပါတယ်။ ရုရှားနဲ့အမေရိကန်ကြားစီးရေးပူးပေါင်းဆောင်ရွေးကိစ္စကာဝေးဝန်ကြီးဂျေးမစ်မက်ဒစ်ကဒီကနေ့ပယ်ချလိုက်ပါတယ်။လက်ရှိအချိန်မှာအခြေအနေတွေကမသင့်တော်သေးဘူးလို့ဆိုပါတယ်။စီးရေးအဆင့်ပူးပေါင်းဆောင်ရွေးမှုလို့ဖို့လက်ရှိအခြေအနေရမဖြစ်သေးပါဘူး။ဒါပေမဲ့ကျွန်တော်တို့နှစ်နိုင်ငံကောင်းဆောင်တွေချီတွေ့ဆက်ဆံပြီးတူညီတဲ့သဘောထားရဖို့ကြိုးစားသွားမှာပါလို့မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့ရဲ့ဘရပ်ဆဲလ်စ်မြို့ဌာနချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးမက်ဒစ်ကပြောသွားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တေလာဆန်ဟာနိုင်ငံတကာဆွေးနွေးပွဲတစ်ခုအဖြစ်သူပထမဆုံးတက်ရောက်မဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 နိုင်ငံသားရေးဝန်ကြီးတွေရဲ့ဂျာမနီနိုင်ငံမှာလုပ်မဲ့အစည်းအဝေးမှာပရုရှားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံမှုရှိပါတယ်။ဂျာမနီနိုင်ငံဘွန်မြို့မှာလုပ်မဲ့ G20 အစည်းအဝေးပြင်ပမှာရီမင်ကိုယ်စားလှယ်အဖွဲ့နဲ့မစ္စတာတေလာဆန်ဒီကနေ့တွေ့ဆုံပါတယ်။နောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းရဲ့အဖြစ်အမေခွဲအကူလှုပ်ကြံခံလိုက်ပုံရတဲ့ဖြစ်ရတဲ့ဆက်ဆက်ပြီးသုံးယောက်မြောက်လူကိုဖမ်းလိုက်တယ်လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဖမ်းဆီးလိုက်သူဟာအင်ဒိုနီးရှားနိုင်ငံကလက်မှတ်ကင်ထားတဲ့အသက်25နှစ်အရွယ် CDI ရှာဖြစ်တယ်လို့မလေးရှားအိုင်နာဘိုင်ကပြောပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဂျွန်နာကမ်မင်းဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3240နဲ့49လောက်ကနေတိုက်ရိုက်ဖန်ယူနှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ကြားတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်မျိုးပါ။
This program has come to you from the Voice of America, Washington.